Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဩဂုတ်လ24ရက်နေ့ဗုဒ္ဓနေ့မနေ့ဗုဒ္ဓဟူးနေ့မနေ့ဘက်တောင်းလင်းအစီအစဉ်တကူ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့တောင်းလင်းအစီအစဉ်တကူတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါနဲ့ခင်ပါရှင်ဒီကနေ့မနေ့ဖက်သတင်းတွေကိုတော့ကိုခင်မောင်စုံမနဲ့အတူတင်ပြသွားမှာပါအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခင်မွန်းတဲ့အရက်တောက်ပြီးကာမောင်မှုကြောင့်ထောင်ဒဏ်5ရက်ချမှတ်ခံရပါတယ်မြန်မာနိုင်ငံဆိုင်ရာကုလထူးကိုယ်စားလှယ်နိုလင်းခေစာရွင်ကြဒုက္ခသည်စခန်းကိုရောက်ရှိလာပါတယ်လောင်စာစီရှာပတ်မှုကြောင့်ဘင်္ဂလားဒေ့ရှ်မှာကျောင်းဖွင့်ရတဲ့အယုံချိန်တွေကိုလျှော့ချထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေပြီးမှာတော့ကရင်ပေပိုချန်နယ်ဆက်သွင်းမင်းများချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။လက်မကြီးနဲ့ရော်ဘက်ကိုလမ်းပစ်တယ်၊ဟိုဘက်ဒီဘက်ရမ်းပစ်တာတွေပါရှိတယ်။ပြင်တော်ဘုနာတော့လည်း၈နာရီလောက်ဝင်မယ်။စာမီးရှို့တာတော့၄ညနေ၄နာရီမှမီးရှို့တယ်။30နာရီမီးလောင်သွားတယ
်။စကိုင်းတိုင်းကလေးနဲ့ကမ်ဘလူနယ်တွေဘက်မှာအာနာသိန်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။မကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲဒီနောက်မြန်မာရေးကုလသမဂ္ဂရဲ့ဝင်ရောက်ဆောင်ရွက်မှုတွေမအောင်မြင်တဲ့အတွက်အတွင်းရေးမှူးချုပ်ကိုယ်တိုင်ကောင်းကင်တွဲဆောင်ရွက်ဖို့တောင်းဆိုတာတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကိုလိုနေတဲ့ရိုဟင်ဂျာကလေးတွေပညာသင်ကြားခွင့်အပြည့်အဝမရတဲ့အခြေအနေရှိနေပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုပိတ်ဆို့မှုတွေလုပ်ဖို့ဩစတြေးလျလွှတ်တော်အမတ်တဦးကလည်းတောင်းဆိုပါတယ်ဆားတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့လူမှုကွန်ရက်ဘက်ကထူးခြားတဲ့သတင်းအတိုများအမေရိကန်နိုင်ငံရေးမြင်ကွင်းချက်မှတ်စုကဘာတလောခီးသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါခင်ဗျာ
။ယူကရိန်းနိုင်ငံရောရုရှားတို့ကျူးကျော်တိုက်ခိုက်နေရတဲ့အများအမေရိကန်နိုင်ငံရဲ့လုံခြုံရေးဆိုင်ရာအကူအညီတွေလည်းရေရှည်ဖက်ကိုဥတီလာနေပြီးလာမယ့်အနာဂတ်မှာအမေရိကန်တပ်ဖွဲ့တွေကိုအရှေ့ဥရောပမှာပို့ချထားမယ့်ပုံရှိတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ယူကရိန်းအတွက်ပေးအပ်မဲ့အကူအညီတွေထက်မှာယူကရိန်းသက်သားတွေကိုသင်တန်းပေးဖို့နဲ့လက်နက်သက်ဆင်ပေးဖို့သုံးစွဲမဲ့ဒေါ်လာ3ဘီလီယံလည်းပါပါတယ်။ကွန်ရီထပ်ပတ်မှုတွေနဲ့ပတ်သက်လို့ဩဂုတ်လ24ရက်ဗုဒ္ဓနေ့မှာကျင်းပမယ်လို့ခန့်မှန်းရပါတယ်။အဲဒီနေ့ဟာရုရှားကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်ရတဲ့6လမြောက်အနည်းလည်းဖြစ်သလိုယူကရိန်းနိုင်ငံရဲ့လွတ်လပ်ရေးနေလည်းဖြစ်ပါတယ်။အမေရိကန်ကပေးအပ်မဲ့အကူအညီပန်းနာငွေတွေကိုတော့ drone ရင်ဆိုင်ရာစာချုပ်တွေအခြားလက်နက်ကိရိယာတွေအတွက်သုံးစွဲသွားမှာဖြစ်ပေမဲ့လို့အဲဒီလက်နက်ကိရိယာတွေကိုလှမ်းမဲ့တဲ့နေတဲ့အတွင်းရှေ့တန်းစစ်မျက်နှာတွေမှာတွေ့ရအောင်မှာတော့မဟုတ်ပါဘူး။ဒီချိန်ထဲမှာပဲရုရှားထိန်းချုပ်မှုအောက်ရောက်နေတဲ့ယူကရိန်းနိုင်ငံထဲကဇပိုရီဇီးယားနျူကလ িয়ার ဆက်ရုံကိုတိချားလွတ်လပ်တဲ့အဖွဲ့ကလာရောက်စစ်ဆေးရေးကိစ္စရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကက်သရင်းကိုလိုနာတို့အင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့ပါတယ်။နျူကလ িয়ার ထပ်အပေးဆက်ရုံကြီးအနီးတိုက်ပွဲတွေပေါ်ပေါက်ပြီးတော့လက်နက်ကြီးတွေကြားရောက်ပေါက်ကွဲခဲ့တာကြောင့်ချီနိုဘောဆက်ရုံမှာပေါ်ပေါက်ခဲ့တဲ့လိုမျိုးနျူကလ িয়ার တပ်ရောင်ကြီးရိုးစိမ်းမှုဖြစ်လာမဲ့အရေးဆိုရင်တန်းနေထွက်လာတာပါ။နျူကလ িয়ার ဆက်ရုံကိုပြစ်မှတ်ထားတက်ခဲ့တဲ့အပေါ်ရုရှားနဲ့ယူကရိန်းတို့အပြန်အလှန်ဆွဆွဲပြောဆိုကြပါတယ်။နိုင်ငံခြားရေးဝန်ကြီးနဲ့ဦးတယ်လီဖုန်းဆက်ပြီးတော့ရုရှားရဲ့ထုတ်ပြန်ချက်မှာတော့ဇပိုရီဇီးယားနျူကလ িয়ার ဆက်ရုံအသေးစိတ်အခြေအနေကိုဆွေးနွေးခဲ့ကြပြီးနိုင်ငံတကာအမှုမျိုးစွာရဲ့ agency IAEA ကလာရောက်စစ်ဆေးနိုင်ဖို့စီစဉ်နိုင်ရေးဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်
။သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ Florida မှာရှိတဲ့ Mar-a-Lago နေအိမ်ကနေတင်းစီသွားတဲ့စာရွက်စာတမ်းတွေကို Federal စုံစမ်းစစ်ဆေးရေး Bureau FBI ကသုံးသပ်စစ်ဆေးခွင့်ယာယီပိတ်ထားဖို့ Trump ရဲ့ရှင်းနေတွေက Federal အစိုးရတရားသူကြီးတဦးထံရှောက်ထားလိုက်ပါတယ်။ပဲလိုက်မှုမရှိတဲ့အထူးတာဝန်ခံတဦးကိုခန့်အပ်ပြီးသုံးသပ်စစ်ဆေးမှုတွေလုပ်ဖို့ရှင်းနေတွေကတောင်းဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကသမ္မတဟောင်းထရန့်ရဲ့မာလာဂိုနေအိမ်ကို FBI ကဝင်ရောက်ရှာဖွေပြီးဆော်ရက်စာတမ်းတွေယူဆောင်သွားတဲ့လုပ်ရဟာအုပ်ချုပ်မှုအာဏာခံစားခွင့်ကိုဂရုမစိုက်ဘဲအတင်ရလွတ်နဲ့လုပ်ရဖြစ်တယ်ဆိုပြီးတရားရုံးလျှောက်ထားချက်မှာရှင်းနေတွေကပြောပါတယ်။သက်ဆိုင်သူသာဖတ်ခွင့်ရှိတဲ့ထိတ်တန့်ဆော်ရက်စာတမ်းမှတ်တမ်းတွေကိုသမ္မတတာဝန်ပြီးဆုံးတဲ့နောက်ပိုင်းသမ္မတဟောင်းဒေါ်နယ်ထရန့်တရားမဝင်ယူဆောင်ထားခြင်းရှိမရှိ FBI ကစုံစမ်းနေတာဖြစ်ပါတယ်။လုံခြုံရေးအဆင့်သတ်မှတ်ထားတဲ့ဆော်ရက်စာတမ်း7စုံကိုဖလော်ရီဒါနေအိမ်ကနေဒီလအစောပိုင်းတုန်းက FBI ကသိမ်းဆည်းရမိတာဖြစ်ပြီးအဲ့ဒီအထက်မှာအစိုးရဌာနတွေမှာပဲသိမ်းဆည်းရမယ်နိုင်ငံတော်ရဲ့အစစ်မြင့်ထိတ်တန့်လုံခြုံရေးဆော်ရက်စာတမ်းတွေပါဝင်နေပါတယ်ခင်ဗျာ။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခင်မွန်ဖြစ်သူပေါ်လ်ပလိုစီကိုကယ်လီဖိုးနီးယားပြည်နယ်နာပါကောင်တီအထက်တရားရုံးကထောင်ဒဏ်5ရက်ချမှတ်ခဲ့တယ်လို့သုံးနှစ်စောင့်ကြည့်ခံမှုနဲ့အမိန့်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့မေလအတွင်းအရက်တောက်ထားချိန်ကာမောင်းကြတာကြောင့်ရင်မတော်တဆမှုဖြစ်ခဲ့တဲ့ပြည်မှုနဲ့ပတ်သက်ပြီးတော့တရားသူကြီးဂျိုးဆက်ဆိုလ်ဂါကပေါ်လ်ပလိုစီကိုအင်္ဂါနေ့မှာအခုလိုပြည်တန်းချမှတ်လိုက်တာပါ။ပေါ်လ်ပလိုစီအနေနဲ့နှစ်ရက်အကျဉ်းချခဲ့ပြီဖြစ်တယ်လို့ကောင်းမွန်စွာပြုမူနေထိုင်တဲ့အတွက်သူ့ကိုနှစ်ရက်ရှော့ပေါ့ပေးထားတယ်လို့တရားသူကြီးဆိုလ်ဂါကပြောပါတယ်။အကျဉ်းချခံရမယ့်ကြံတရက်ကိုတော့တရားရုံးကလုပ်ငန်းအစီအစဉ်တစ်ခုမှာ၈နာရီလောက်ကိုင်းပေးရမယ်လို့လည်းပြောပါတယ်။အမိန့်ချမှတ်တဲ့အချိန်မှာပေါ်လ်ပလိုစီတရားရုံးကိုလာရောက်ကြားနာခြင်းမရှိပါဘူး။ကယ်လီဖိုးနီးယားပြည်နယ်ဥပဒေအရတရားရုံးကဆင့်ခေါ်ခြင်းမရှိရင်အခုလိုပြစ်မှုကျူးလွန်ခဲ့သူတွေအနေနဲ့လူကိုယ်ရိုင်မဟုတ်ပဲရှိနေတာတစ်ဆင့်တယောက်နိုင်ပါတယ်။အရက်တောက်ပြီးတော့ကားမောင်းသူတွေအတွက်ဖွင့်ထားတဲ့တင်နန်းကိုလည်းပေါ်လ်ပလိုစီ၃လကြာတက်ရောက်ရမှာဖြစ်ပြီးဒေါ်လာ9000နီးပါးသန့်ကျီပေးဆောင်ရအောင်ပါ။ဒါအပြင် Ignition Interlock Device လို့ခေါ်တဲ့အရက်တောက်ထားခြင်းရှိမရှိကားဆက်မနှုတ်ခင်အသက်ရှူထုတ်ပြီးတော့စစ်ဆေးဆက်သက်ခံရတဲ့ကိရိယာကိုလည်းကားထဲမှာတပ်ဆင်ထားမှာပါ။ San Francisco မြို့မြောက်ဖက်နပါကောင်တီမှာမေလ28ရက်နေ့ကရှင်ဘတော်တဆမှုဖြစ်ခဲ့တဲ့အချိန်မှာပေါ်လ်ပလိုစီရဲ့သွေးထဲမှာအရက်ပါဝင်မှုနှုန်းကတရားဝင်ခွင့်ပြုထားတဲ့သတ်မှတ်ချက်တဲ့အနည်းငယ်ကျော်လွန်ပြီးတော့3.38%နဲ့ရခိုင်နှုန်းရှိနေကြတာကြောင့်အဖန်ခံခဲ့ရတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့2020ခုနှစ်ကမီချီဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရင်းချမ်ဝစ်မာကိုပြန်ပေးဆွဲဖို့အတွက်ပူးပေါင်းကြံစီခဲ့တဲ့အမျိုးသားနှစ်ဦးကိုဂျူရီတရားသူကြီးအဖွဲ့ကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။မီချီဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရင်းချမ်ဝစ်မာကလည်းအခုလိုပြောဆိုလိုက်ပါတယ်။
So let me say this loud and clear.
ရှင်းရှင်းလင်းလင်းဖြစ်အောင်အားလုံးကြားအောင်ပြောလိုက်မယ်။အမုန်းတရားတွေတယူတန်အစွဲတွေနဲ့အကြမ်းဖက်မှုတွေအတွေ့မီရှိဂန်ပြည်နယ်မှာနေရာမရှိဘူး။ဥပဒေချိုးပေါက်တာအဲ့ဒီလိုဖောက်ဖျက်ဖို့ကြံစီတဲ့မြေသူကိုမဆိုတွေ့အောင်ရှာမယ်လို့ပြောဆိုသွားတာပါ။အပြစ်ချီကြောင်ဆုံးဖြတ်ခံရသူနှစ်ဦးရဲ့အကြမ်းစီဟာအစိုးရစန့်ကျင်ရေးအစွန်းရောက်တွေရဲ့ပြည်တွင်းစစ်အတွက်လှုပ်ရှားဆောင်ရွက်မှုပုံစံမြောက်တယ်လို့အစိုးရရှင်တွေကဖော်ပြကြပါတယ်။အစုလိုက်အပြုံလိုက်သေးချေပျက်စီးစေတဲ့ဖြစ်အားဖြင့်လက်နက်ရရှိအောင်ကြိုးပမ်းမှုအတွက်အဒမ်ဘောက်စ်နဲ့ဘယ်ရီကရော့စ်တို့နှစ်ဦးမှအပြစ်ရှိကြောင်းဂျူရီတရားသူကြီးတွေကအင်္ဂါနေ့ကပြောဆိုပါတယ်။တခြားအမျိုးသားနှစ်ဦးကိုတရက်သေးလွတ်ပေးလိုက်ပြီးနောက်နှစ်ဦးကတော့အပြစ်ရှိကြောင်းဝန်ခံပါတယ်။သူတို့တွေရဲ့ကြံစီမှုတွေကိုပြည်တွင်းအဓိကအကြမ်းဖက်မှုအဖြစ် Federal စုံစမ်းစစ်ဆေးရေး Bureau FBI ကယူဆထားပြီးတော့အနည်းဆုံးသတင်းပေး3ယောက်လောက်နဲ့လျှို့ဝှက် Agent 2ယောက်လောက်ကိုအဲ့ဒီအဖွဲ့တွေအတင်းမှာမြုပ်နှံထားခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz MHz 40.13 MHz MHz 51.85 MHz MHz 190 MHz တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်ဟေဇာဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာကဒုက္ခသည်စခန်းကိုအင်္ဂါနေ့ကတွားရောက်ပြီးတော့စခန်းတာဝန်ရှိသူတွေဒုက္ခသည်တွေနဲ့စကားပြောဆိုခဲ့တယ်လို့စာနာရိတ်ခါကုံလောင်ယူရင်နဲ့ကျမ်းမာရေးဌာနတွေကပါဝင်ရောက်ကြည့်ရှုခဲ့ပါတယ
် So the special envoy todayis visiting the camps in Cox's Bazar as part of a
Bangladesh ကိုလေရတာခီးစင်နဲ့ရောက်လာတဲ့ကုလအထူးကိုယ်စားလှယ်ကအတိကရိုဂျာဒုက္ခသည်တွေကိုတမင်လာတွေ့တာပါဒီမှာနေထိုင်နေရတဲ့အခြေအနေနဲ့သူတို့ရဲ့အနာဂတ်မျိုးလွင့်ချက်တွေကိုနားလည်သဘောပေါက်အောင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံပါလိမ့်မယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံး UNHCR ရဲ့ဆက်သွယ်အရာရှိ Regina Dila Podila ကပြောဆိုသွားတာပါသူတို့နဲ့တွေ့ခဲ့တဲ့ဒုက္ခသည်အလုံးမြန်မာနိုင်ငံကိုပြန်ဖို့ဆန္ဒရှိနေကြတယ်လို့လည်း Podila ကပြောပါတယ်မြန်မာနိုင်ငံကထွက်ပြေးလာတာ9နှစ်ထဲရောက်လာချိန်မှာသူတို့အချက်အသေးကိုမေ့လျော့မသွားဖို့ရွန်ဂျာဒုက္ခသည်တွေကနိုင်ငံတကာအလူရှင်တွေကိုပန်ကြားထားပါတယ်ရွန်ဂျာဒုက္ခသည်တွေအတွက်အကူအညီတွေအတော့ကိုလိုအပ်နေတယ်လို့လည်း UNHCR ကအင်္ဂါနေ့မှာပြောကြားထားပါတယ
်အီရန်အနေနဲ့ကုလသမဂ္ဂနျူကလ িয়ার စုံစမ်းစစ်ဆေးရေးမှုတွေကိုပိတ်ပင်ထားဖို့တောင်းဆိုခဲ့တာကိုလျှော့ပေးဖို့သဘောတူညီလိုက်ကြောင်းအမေရိကန်အရာရှိတဦးကအင်္ဂါနေ့ကပြောပါတယ်ဒါဟာဆိုရင်2015ခုနှစ်ကသဘောတူညီချက်ကိုပြန်လည်ဦးတည်လာတဲ့နောက်ဆုံးအခြေအနေတရားဖြစ်တယ်လို့လည်းဆိုပါတယ်ဒါအပြင်တနှစ်ခွဲကြာသွယ်ဝိုက်ပြီးဆွေးနွေးခဲ့ကြရတဲ့အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့တွေကိုလည်းအမေရိကန်ကနေအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာကနေပယ်ဖျက်ပေးဖို့ဆိုတဲ့အခိုင်အမာတောင်းဆိုနေတာကိုလည်းအီရန်ဘက်ကလျှော့ပေးလိုက်တဲ့အကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ် အီရန်အနေနဲ့အရေးကြီးတဲ့ကိစ္စတွေကိုလိုက်လျောပေးတာဖြစ်ပြီးအမေရိကန်အနေနဲ့အပေးအယူအသစ်တွေလုပ်ခဲ့ရတယ်ဆိုတဲ့သတင်းတွေဟာလုံးဝမှန်မှန်ကန်မှန်ဘူးလို့အမေရိကန်အစိုးရအကြီးအကဲအရာရှိတဦးကပြောပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာကုမွန်ဆောင်မွတ်စလင်အမျိုးသမီးတဦးကိုအုပ်စုလိုက်မရင်ကျင်ခဲ့တဲ့ဟိန္ဒူအမျိုးသား၁၂ဦးကိုပြစ်ခဲ့တဲ့တင်းလာနေကလွတ်ပေးခဲ့တာကိုပြန်ပြင်ဖို့အတလားခံလွှာတင်တွင်မှုကိုအိန္ဒိယအမြင့်ဆုံးတရားရုံးကကြားနာပါလိုက်မယ်။2002ခုနှစ်ကအိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျရတ်ပြည်နယ်ဟိန္ဒူမွတ်စလင်အဓိကရုံးအတွင်းအခင်ဖြစ်ပွားခဲ့တာပါ။မရင်မှုကျူးလွန်ခဲ့သူတွေကိုရှော့ရဲနဲ့အခုလိုလွတ်ပေးခဲ့တဲ့အပေါ်အင်္ဂါနေ့ကဒါဇင်နဲ့ချီတဲ့အမျိုးသမီးတွေမွန်ဘိုင်းမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့နှဖူးစည်းစတန်းတွေကိုလည်းဆန္ဒပြသူတွေကိန်းဆောင်ထားတာပါ။မရင်ကျင့်ခံခဲ့ရတဲ့အမျိုးသမီးကအဲ့ဒီလူတွေလွတ်တော်မယ်ဆိုတာမသိခဲ့ရဘူးလို့ပြောပါတယ်။အိန္ဒိယရဲ့တရားရေးစနစ်အပေါ်သူ့ရဲ့ယုံကြည်မှုတွေကျဆင်းသွားပြီလို့လည်းပြောပါတယ်။အိန္ဒိယနိုင်ငံမှာအဆိုအဝါဆုံးလို့ပြောရမယ်။ဘာသာရေးအဓိကရုံးအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာကြောင့်တည်ဆုံးခဲ့ရတဲ့လူတစ်ထောင်ကျော်ထဲမှာအသက်၃နှစ်အရွယ်သမီးလေးလည်းပါပါတယ်။အိန္ဒိယကွန်မြူနစ်ပါတီဝင်လည်းဖြစ်နိုင်ငံရေးသမားလည်းဖြစ်တဲ့အပ်ဆာရှိရီအလီအလွတ်တန်းသတင်းထောက်ရာဗေလိုနဲ့အထိုက်ခံတမယောကွန်ဂရက်စ်ပါတီကမဖူအမိုတီဒရာအပါအဝင်အမျိုးသမီးအုပ်စုတစ်ခုကအတနာခံလွှာတင်တွင်ခဲ့တာပါ။မရိမှုကျူးလွန်ခဲ့တဲ့အဲ့ဒီအမျိုးသားအလုံးသူတို့အကြခံရမယ့်ထောင်သာသက်သက်အပြည့်အဝကြခံစေဖို့တောင်းဆိုချက်တွေကိုအမြင့်ဆုံးတရားရုံးမှာကြားနာဖို့သဘောတူညီခဲ့တယ်လို့လည်းပြောပါတယ်အမှုကြားနာမဲ့ရက်တွေကိုတော့မတက်မရသေးပါဘူ
းယူကရိန်းစစ်ပွဲကြက်ကြောင့်လောင်စာဆီးဈေးတွေတိုးတက်လာထိုးပြီးတက်လာတဲ့အပေါ်မှာစိုးရိမ်မှုတွေတိုးလာတဲ့အတွေ့လျက်စင်မီကိုချွေတာတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ကစာတင်ကြောင်းတွေကိုအပတ်စဉ်တရက်လျှော့ပြီးဖွင့်မှာဖြစ်တယ်လို့အစိုးရရုံးတွေနဲ့ဘန်တွေကိုလည်းအလုတ်ချိန်တနားကြီးလျှော့ချမှာဖြစ်ပါတယ်။မနက်ပံဗုဒ္ဓဦးနေ့ကစပြီးအလုတ်ချိန်တွေလျှော့ချမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတောက်ကြနေတိုင်းကျောင်းအများစုပိတ်တာဖြစ်ပေမဲ့အခုတော့စနေနေ့မှာလည်းကျောင်းတွေပိတ်ထားမယ်လို့ကက်ဗီနက်အစိုးရတာဝန်ရှိသူတဦးကတနင်္လာနေ့ကပြောပါတယ်။ဘန်နဲ့အစိုးရရုံးတွေရဲ့အလုတ်ချိန်တွေကိုလည်းတရက်၈နာရီကနေ9နာရီအထိလျှော့ချမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းပုဂ္ဂလိကယုံတွေကတော့သူတို့အစီအစဉ်တိုင်းလုပ်ငန်းလေပတ်ဖွင့်လှစ်ခွင့်ပေးထားပါတယ်။နိုင်ငံအတွင်းဒီဇယ်နဲ့လေပတ်နေတဲ့ဓာတ်အပိစက်ယုံတွေကိုအစိုးရကပိတ်လိုက်တဲ့အချိန်ကစပြီးဘင်္ဂလားဒေ့ရှ်မှာမကြာခဏလျှက်စစ်ဓာတ်အားပြတ်တောက်လာပါတယ်။ယူကရိန်းစစ်ပွဲကြောင့်ကုန်စည်ပို့ဆောင်ရေးလမ်းကြောင်းတွေပြတ်တောက်နေတဲ့အတွက်ကဘာတဝမ်းလောင်စာဆီနဲ့စားနပ်ရိက္ခာဈေးနှုန်းတွေထိုးတက်နေပါတယ်ခင်ဗျာ
The တဲ့ရင်တွေကိုနန်းလောင်တဲ့ကိုခင်မောင်စွန်မင်းတို့ပြောပြသွားတာပါ VO ရဲ့ဗုဒ္ဓဦးနဲ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်တဲ့သတင်းဖိပုချက်တွေကိုတင်ဆက်ပါရမယ်ပထမအဦးဆုံးအနေနဲ့ကတော့မြန်မာရေးနှစ်ပေါင်း30ကျော်ကြာကုလသမဂ္ဂရဲ့အထူးတန်တပန်တွေခန့်အပ်ပြီးကျူးပန်းရမှာအခုနောက်ဆုံးအထူးတန်တပန်နိုလင်းဟေဇာလက်ထက်ရောက်တဲ့အထိအောင်မြင်မှုမရတဲ့အတွက်ကြောင့်မလို့ကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်မြန်မာနိုင်ငံကိစ္စကိုတိုက်ရိုက်ကင်တွယ်ဖို့နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုမှုတွေရှိနေပါတယ်။ဒီချိန်ထဲမှာပဲမြန်မာရေးဖြစ်ရှင်ရမှာစစ်ကောင်စီရောကုလသမဂ္ဂကပါနှစ်ဖက်ပူးပေါင်းဆောင်ရွက်မှုကအဓိကဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကပြောပြပေးပါမယ
်။ဒီကနေ့သတင်းဘက်ကနေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလီဟေဇာရဲ့အငင်းပွားပွဲရာခီးစဉ်ပေါ်မှာမြန်မာအပါအဝင်နိုင်ငံတကာရပ်ဖက်အဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ခဲ့ကြပါတယ်။ဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Anna Roberts က VOA ကိုခုလိုပြောပါတယ
်။ Well, I think this latest trip by the UN special envoy has really
ကုလသမဂ္ဂအထူးတန်တမာရဲ့မြန်မာနိုင်ငံခီးစဉ်ကဘာကိုမိမောင်းထိုးပြနေတယ်ဆိုရင်သူ့ရဲ့ခီးစဉ်ရောသူရဲ့ရထူးတာဝန်နေရအရာပါအောင်မြင်မှုမရဘူးဆိုတာကိုပြနေတာပါအထူးတန်တမာရဲ့ခီးစင်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လက်ဆွဲနှုတ်ဆက်ပြုံးနေတဲ့တပ်ပုံတွေကိုစစ်ကောင်စီကသူတို့ဘော်ဒါဖြန့်ချီရေးအတွက်အသုံးပြုနေတာကိုကျမတို့မြင်နေရပါတယ်ဒါကကုလသမဂ္ဂအထူးတန်တမာရထူးဆိုတဲ့နေရာအတွက်သုံးတာဖြစ်နေပါတယ
်ဆယ်စုနှစ်များစွာကလေးကကုလသမဂ္ဂအထူးတန်တမန်တွေအနေနဲ့မြန်မာစစ်အစိုးရဆက်ဆက်ကိုထိတွေ့ဆက်ဆံမှုတွေပြုလုပ်ခဲ့တာပါဒါပေမဲ့ဒီလိုထိတွေ့ဆက်ဆံမှုတွေတိုင်းမှာတိုးတက်တဲ့ဒါမှမဟုတ်ထင်သာမြင်သာရှိတဲ့ရလဒ်တွေ ထွက်ပေါ်လာခြင်းမရှိခဲ့ဘူးလို့လည်းအန်နာရောဘတ်စ်ကဆိုပါတယ်။ဒါကြောင့်အထူးတန်တမန်ယာဒူးတာဝန်ကိုဖယ်ရှားပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကိုတိုင်သူ့ရဲ့အခွင့်အာဏာကိုအသုံးချပြီးမြမအရေးကိုတိုက်ရိုက်ကင်တွယ်ဆောင်ရွက်တင်တယ်လို့အန်နာရောဘတ်စ်ကပြောပါတယ
်။And that's because the whole position of the UN envoy is kind of doomed to failure.
ဘာကြောင့်လဲဆိုရင်သူ့တန်တမန်ရဲ့ယာထူးနေရာကကန့်ဆိုးစွာပဲဘာမှလုပ်နိုင်စွာမရှိပါဘူး။ဒါကိုစစ်တပ်ကသိပါတယ်ကုလသမဂ္ဂအထူးကုဇလရဲ့တောင်းဆိုချက်တွေကိုလွတ်လျူရှုရင်ကြီးမားတဲ့အကျိုးဆက်တွေကိုရင်ဆိုင်ရဖို့မရှိဘူးဆိုတာသူတို့ကသိနေပါတယ်ပြီးတော့ဒီအထူးတန်တမန်ဆိုတဲ့နောက်ွယ်မှာတကယ့်အာဏာဆိုတာမျိုးမရှိပါဘူးဒါကြောင့်လဲကျမတို့အဖွဲ့နဲ့အခြားအရက်ဘက်အဖွဲ့အစည်းတွေကကုလသမဂ္ဂအသွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကုဇလဆိုတဲ့ယာဒူးနေရာကဘာမှလုပ်နိုင်တာမရှိတဲ့အတွက်ဒီယာဒူးကိုဖယ်ရှားဖို့တောင်းဆိုနေကြတာပါကျမတို့မြင်တွေ့ချင်တာကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ဥဆောင်ကြိုးပမ်းစေချင်တာပါစစ်အာဏာသိမ်းမှုကိုရပ်တန့်ပြီးတော့စစ်အာဏာကိုချုပ်ငြိမ်းစေဖို့မြန်မာနိုင်ငံအထက်တရားမျှတမှုနဲ့ဒီမိုကရေစီရေးဆောင်ချင်းပေးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စီစီလုံးလုံးနဲ့ကြိုးပမ်းဆောင်ရွက်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ဥဆောင်စေချင်တာပ
ါမြန်မာနိုင်ငံရေးလေးလာတုံ့တက်နေတဲ့ဥကောင်သူငင်းကတော့သူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
်ကျွန်တော်မြင်တာကတော့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်အကြံပြုချင်တယ်နော်ဆိုတော့ဥမာကုလသမဂ္ဂအတွင်းမှုချုပ်လာလဲအလုံးမဖြစ်နိုင်နော်သူကကြံတဲ့အင်ဂျင်းချင်းနိုင်ငံတွေဖြစ်တဲ့အာဆီယံတရုတ်ဂျပန်နော်အိန္ဒိယစသဖြင့်အဲ့လိုအရေးကြီးတဲ့ဒေသတွင်းနိုင်ငံတွေရဲ့အားကိုယူမှာအလုံးဖြစ်မယ်လို့ကျွန်မ
စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်နော်လင်းဟေဇာရဲ့ထုတ်ပြန်ချက်မှာတန်တမာရေးဆွေးနွေးချက်တွေကိုအကြမ်းပြင်းဖော်ပြခဲ့ပေမဲ့စစ်ကောင်စီကိုတရားဝင်အတိမတ်ပြုတာမဟုတ်ဘူးလို့လည်းရေးသားထားပါတယ်။ဒါနဲ့ပတ်သက်လို့မကြေမနက်ဖြစ်ခဲ့တဲ့စစ်ကောင်စီဘက်ကတုံ့ပြန်ရမှာအထူးကိုယ်စားလှယ်ရုံးထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေကြားအထင်မြင်လွဲမှားစရာဖြစ်ခဲ့တယ်လို့ဆွဆွဲခဲ့ပြီးဘာတွေပြောဆိုခဲ့တယ်လဲဆိုတာကိုအသေးစိတ်ထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ချက်မျိုးဟာတန်တမာရေးကျင့်ဝတ်ကိုစစ်ကောင်စီဘက်ကလေးစားမှုမရှိဘူးဆိုတာကိုပြသနေတယ်လို့ Anna Roberts ကပြောပါတယ်။
Yes, but also they know there won't be any.
ဟုတ်ပါတယ်။နောက်တစ်ခုကဒီထုတ်ပြန်ချက်ကနေတကယ်အကျိုးဆက်တွေရှိမှာမဟုတ်ဘူးဆိုတာသူတို့ကသိနေပါတယ်။သူတို့ကစိတ်ပျက်တယ်ဆိုပေမဲ့တကယ်တမ်းကုလသမဂ္ဂအထူးသံတမန်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင်သူ့ရဲ့ရည်ရွယ်ချက်ကမြန်မာနိုင်ငံတဲ့ကိုဝင်ရေးစစ်အာဏာသိမ်းထားသူတွေနဲ့တွေ့ဆုံရေးပဲဖြစ်တယ်ဆိုတာကအယံကိုအားနေပါတယ်။နိုင်ငံတကာအတိုင်းအဝန်ရဲ့မြန်မာနိုင်ငံအပေါ်စိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်တဲ့အမှားစကားတွေကိုလည်းသူ့အနေနဲ့အမှန်တကယ်ပြောနိုင်ခဲ့ခြင်းမရှိပါဘူး။နောက်ပြီးတော့အထူးတန်တမန်နဲ့ဆွေးနွေးခဲ့တဲ့အချက်တွေကိုစစ်တပ်ကအသေးစိတ်ထုတ်ပြန်ခဲ့တာကိုကြည့်ရင်တရားဒုသာဝန်အပေါ်မှာသူတို့ဘက်ကလေးစားမှုလုံးဝမရှိဘူးဆိုတာကိုပြနေပါတယ်
။နိုလင်းခေဇာရဲ့ပထမဆုံးမြန်မာခီးစဉ်ဟာအဖို့အထစ်တွေဖြစ်ခဲ့ပေမဲ့ဒါဟာအစပြိုးတဲ့အခြေအနေဖြစ်တာကြောင့်ရှေ့ဆက်အလုပ်ဖြစ်ဖို့ဆိုရင်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေရှိဖို့လိုအပ်တယ်လို့မြင်ကြောင်းဦးကောင်သူငင်းကပြောပါတယ
်။ဆိုလိုတာအဲ့လိုပြောလို့လည်းစိတ်ဓာတ်ကျသွားစရာတော့မလိုပါဘူး။ဒါပေမဲ့ကျွန်တော်ထင်တယ်ကြောင်အခြေပြုပြီးတော့အခြေအနေကတော့တိတ်မကောင်းသေးဘူးဒါပေမဲ့အိန္ဒိယနိုင်ငံတွေလည်းပါဝင်လို့ပူဆောင်ရွက်ဖို့လိုအပ်မယ်လို့ထင်ပါတယ
်လက်ရှိကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာမတိုင်ခင်တာဝန်ယူခဲ့သူတွေကတော့1990ခုနှစ်ကဂျပန်အမျိုးသမီးတန်တမန်ဟောင်းဆာရာကိုအိုဂါတာသူ့နောက်မှာ2000ပြည့်နှစ်ကနေ2006ခုနှစ်ထိမလေးရှားစီးပွားရေးသမားရာဇလီအစ္စမေလ်အဲ့ဒီနောက်နိုင်ဂျီးရီးယားတန်တမန်အီဘရာဟန်ဂမ်ဘာရီတို့အသီးသီးဖြစ်ပါတယ်။နိုလီဟေဇာမတိုင်ခင်မှာတော့ဆွစ်ဇာလန်တန်မတ်ကြီးဟောင်းခရစ်စတင်းရှာရနာဘဂနာက2018ခုနှစ်ကနေ2021ခုနှစ်ထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးတန်တမန်အဖြစ်တာဝန်ယူခဲ့ပါတယ်ရှင့်။
ဒါကတော့မြန်မာနိုင်ငံရေးကိုကုလသမဂ္ဂဝင်ရောက်ဆောင်ရွက်မှုနဲ့ပတ်သက်ပြီးမဲ့ရင်ချင်းတိုင်းဆက်သွယ်မေးမြန်းတင်ပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ရွင်ချာကလင်းငယ်တွေရဲ့ပညာရေးနဲ့ဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုလည်းတင်ပြပါောင်းမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကရွင်ချာဒုက္ခသည်ကလေးအများအပြားဟာဆယ်စုနှစ်တဝက်ကြာနေပါအကြောင်းမတက်နိုင်တာမျိုးဒါမှမဟုတ်အပြည့်အဝပညာသင်ကြားခွင့်မရတာမျိုးတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စာသင်ကျောင်းအစီအစဉ်တွေကိုကလေးငယ်တသိန်း 3,000 ကျော်ကနေနောက်ဆုံးမှာစခန်းတွင်းကကလေးတွေအားလုံးအတွက်ပါတိုးချက်နိုင်ရေးအာဏာပိုင်တွေကပြီးခဲ့တဲ့လအတွင်းမှာခွင့်ပြုပေးလိုက်ပြီဖြစ်ပါတယ် AFP သတင်းဆောင်ပါကိုအခြေခံပြီးမှသင်္ကေတထိုက်ကပြောပြပေးပါမယ
်မိုဟာမက်ယူဆပ်ကဒုက္ခသည်စခန်းတွင်းကကျောင်းမှာမနေ့ခင်းတိုင်းမြန်မာနိုင်ငံတော်တချင်းကိုတီးဆိုပါတယ် မြန်မာစစ်တပ်ကြောင့်သူမိသားစုနိုင်ငံကနေထွက်ပြေးခဲ့ရတယ်လို့စစ်တပ်ဟာသူတို့လူမျိုးထောင်တဲ့ချီကိုလည်းတပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံထားရတာပါလွန်ခဲ့တဲ့9နှစ်တာတုန်းကမြန်မာစစ်တပ်ရဲ့ရက်စက်တဲ့ချေမှုန့်မှုတွေကြောင့်အများစုမွတ်စလင်ရိုဟင်ဂျာတင်းချီပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရတဲ့အထက်မှာယူဆပ်လည်းတဦးအပါအဝင်ဖြစ်ပြီးအခုတော့သူကအသက်15နှစ်ရှိနေပါပြီမြန်မာနိုင်ငံတွင်းမှာတော့တချို့သောသူတွေကရိုဟင်ဂျာတွေကိုနိုင်ငံခြားသားတွေလို့ရှုမြင်ကြပြီးရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်နဲ့လေမြန်မာအစိုးရအနေနဲ့ကုလသမဂ္ဂတရားရုံးမှာရင်ဆိုင်နေရတာပါဒါပေမဲ့လည်းယူဆပ်ကတော့အနာဂတ်မှာဌာနေပြောင်းနိုင်ဖို့ရည်မှန်းထားပါတယ
်
ပညာဆက်သင်ပြီးဒီနေ့မှမြန်မာပြည်ကိုပြန်လိုပါတယ်ကျွန်တော်အိမ်မက်ကတော့လေကြောင်းဆိုင်ရာအင်ဂျင်နီယာဒါမှမဟုတ်လေလေယာဉ်မှုဖြစ်ပြီးရန်ကုန်ကိုကိုယ်တိုင်လေရင်မောင်းမိသွားခြင်းပါလေ
ဒုက္ခတဲ့စက္ကန့်ရဲ့အတွင်းကကလင်းငယ်အများပြားကတော့ဆဲစွနဲ့ထက်ဝက်နေပါပညာသင်ကြားခွင့်အပြည့်အဝမရကြသလိုလုံးဝကြောက်တက်ခွင့်မရတာမျိုးလည်းရှိပါတယ်ပညာသင်ကြားပေးမှုဟာဆိုရင်ရိုဟင်ဂျာတွေမကြခင်ဌာနေပြန်ရေးဖြစ်လာမှာမဟုတ်ဘူးဆိုတာကိုအတိအမှတ်ပြုရာရောက်မဲ့အရေးဘင်္ဂလားဒေ့ရှ်အစိုးရကစိုးရိမ်နေပါတယ်ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာဆ ਿਆ နာတင်ပြီးတဲ့နောက်မှာတော့ဒီမျော်လင့်ချက်ကပို့ပြီးတော့အလံဝေးသွားပြီလို့လည်းရှုမြင်ကြပါတယ်။ပြီးခဲ့တဲ့လအတွင်းမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တို့က UNICEF ရဲ့စာသင်ကျောင်းများအစီအစဉ်ကိုတိုးချက်ဖို့ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ကတော့ဒုက္ခသည်တွေဌာနေပြန်ရေးလိုလားနေစေဖြစ်ပါတယ်။စာသင်ကျောင်းတွေမှာမြန်မာသင်ယူညွှန်တန်းအတိုင်းမြန်မာလိုသင်ကြားပြီးနေ့စဉ်အတန်းတွေမစခင်မှာလည်းမြန်မာနိုင်ငံတော်တချင်းကိုတည်ဆူရပါတယ်ခရာပါရီပုဂ္ဂလိကเจ้าရဲ့เจ้าအုပ်မိုဟာမက်ရှိုဖီကတော့ကလေးတွေကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ဝမ်နာဆယ်မြန်မာတို့မှာစကလပ်ဖော်ရစီ
ဘာရန်ចောင်းသားတူက2019ခုနှစ်မှာဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ဆိုရင်အခု9နှစ်ကြာပြီးအချိန်မှာအကွင့်ရေးရလို့ပညာရေးကိုပြန်စမယ်ဆိုရင်လည်းအခက်အခဲရှိပါတယ်သူတို့ကအခုအသက်ကြီးသွားပြီးသူတို့နဲ့ရွယ်လူတွေထက်အတန်းငယ်မှာပြန်တက်ချင်မှာမဟုတ်ပါဘူးပြီးခဲ့တဲ့9နှစ်အတွင်းကလေးတွေကစာသင်နှင့်အများစုပြက်ကွက်ခဲ့တာကြောင့်ဒီအစီအစဉ်အတွက်အဓိကအခက်အခဲတစ်ခုဖြစ်ပါတယ
်ဒုက္ခသည်စခန်းတွင်းကလူဦးရေတက်တန်းလောက်ထဲမှာ90ရာခိုင်နှုန်းလောက်ကအသက်18နှစ်အောက်တွေဖြစ်ပါတယ်ရိုဟင်ဂျာတွေကိုပညာသင်ပေးတာဟာဆိုရင်ဒီမွတ်စလင်လူနည်းစုဟာနောက်ဆုံးမှာဘင်္ဂလားဒေ့ရှ်မှာအသားကျသွားလိမ့်မယ်ဆိုတာမျိုးမြန်မာဘက်ကိုအချက်ပြလိုက်သလိုဖြစ်သွားမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကတွေးဆခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဘူချုပ်ကြီးဟောင်းမာဖူဇာရာမန်ကပြောပါတယ်ရိုဟင်ဂျာတွေထွက်ပြေးလာစဉ်အချိန်ကသူကဘူချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်အထူးသဖြင့်ဒုက္ခသည်စခန်းတွေအတွင်ပညာမတတ်တဲ့လူငယ်အမျိုးသားမျိုးဆက်တခုရှိလာမဲ့အန္တရာယ်ကြောင့်ရည်ရှိအစီအမံတစ်ခုလိုအပ်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရကနားလည်သဘောပေါက်သွားတာဖြစ်တယ်လို့လည်းသူကပြောပါတယ
်။ But over time, Bangladesh has also realized
အချိန်ကြာလာတာနဲ့အမျှလုံတဲ့လုံထိုက်တာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကနားလည်လာပါတယ်။၅နှစ်တာကြာမြင့်ခဲ့ပြီးဌာနေပြန်ရေးအခြေအနေကလည်းမတွေ့သေးပါဘူး။တရက်ကိုလူ300နဲ့ဒီကနေ့စမယ်ဆိုရင်တော့သူတို့အားလုံးအိမ်ပြန်ရောက်ဖို့ဆယ်စုနှစ်နဲ့ချီကြာမြင့်မှာဖြစ်ပါတယ်
။နေဆက်တလျှောက်မှာဆိတ်ကြွားစီမှောင်ခိုကူးကြတဲ့ရာဇဝတ်ကိုင်းတွေရှိနေတာနဲ့အတူပဲဒုက္ခသည်စခန်းတွေမှာလုံခြုံရေးကိစ္စကပြဿနာကြီးတစ်ခုဖြစ်နေတာပါ။ပြီးခဲ့တဲ့9နှစ်တာအတွင်းလူသားမှုကအနည်းဆုံး100ကျော်ရှိခဲ့ပါတယ်။လက်နက်ကိုင်းသဘုံအဖွဲ့တွေလည်းလှုပ်ရှားနေကြတာပါ။သူတို့ကလူမှုအတိုင်းဝိုင်းကောင်းဆောင်ဒါစင်နဲ့ချီပြစ်တက်ခဲ့ပြီးဖြစ်သလိုစိတ်ကုံနေကြတဲ့လူငယ်အမျိုးသားတွေကိုလည်းစုဆောင်းနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင
်။မတ်တင်ကြီးထိုင်ပြောပြသွားတာပါ။ဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတဲ့သကိုင်းဘက်ကအခြေအနေကိုတင်ပြပါအောင်မယ်။ကလေးမျိုးတောင်ပိုင်းကိုအခုအောက်ဦးလအစောပိုင်းကတည်းကမြန်မာစစ်တပ်ဘက်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေဇက်တိုက်လုပ်နေပြီးဒေသခံပူပေါင်းကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ကံဘလူမျိုးနဲ့အတွင်းကကြေးရွာ3ရွာလောက်လဲမီးရှို့ခံခဲ့ရပါတယ်။မြန်မာစစ်တပ်ဘက်ကတော့အရသာနေအိမ်တွေကိုမီးရှို့ဖျက်ဆီးတာမရှိဘူးလို့ညင်းဆွတ်ပါတယ်။ဒါပေမဲ့လည်း PDF ကာကွယ်တပ်ဖွဲ့နဲ့ဒေသခံတွေကတော့စစ်ကောင်စီတပ်တွေကမီးရှို့တာလို့ပြောဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမအေးတန်တာကျော်ကပြောပြပါမယ်။
ကမ်ဘလူမြို့နယ်ညောင်ကုန်းရွာကဩဂုတ်လ22ရက်နေ့မနေ့ကထွက်လာတဲ့စစ်ကောင်စီတပ်အင်အား60လောက်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေဒီကနေ့မနက်ပိုင်း8နာရီကျော်ဝန်းကျင်လောက်ကစပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုတွေရှိရလို့ကမ်ဘလူတောင်ကျန်၃ညတောင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့ပြင်ကြားရေးတာဝန်ခံက VOE ကိုပြောပါတယ်။
အခုစစ်ကြောင်းကလက်ခုပ်ပင်နဲ့အောင်ဆန်းလာဆိုတဲ့ရွာရှာမှာရွာရှာမှာရှိတာပါအခုတိုက်ပွဲဖြစ်နေပါလေကြအဲ့ဒါမှာ၈နာရီ၂၀ရက်ဆဖြစ်တာတဲ့။ရဟန်းရေကျွန်မရောက်တော့ပြစ်တာကတနာရီခွဲဝန်းကျင်လောက်ကတနာရီခွဲဝန်းကျင်လောက်ကပေါ့ဗျာ။ရဟန်းရေနဲ့ဝယ်ပြစ်တာရှိတယ်။ကျွန်တော်ဒီဖိုက်တာနဲ့ပြစ်တာရှိတယ်ဘောနော်။ကျွန်တော်တို့ဘာရေစစ်သားတွေအခုအင်အားထပ်ပြီးချနေပါလေကြအောင်ဆန်းလာနာမှာ။ဘယ်နဲ့ဒီကျွန်တော်တို့တင်းစီရမိရရှိပါတယ်။
နှစ်ဖက်ထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရရှိပါဘူး။ဩဂုတ်လ22ရက်နေ့ကလည်းစစ်ကောင်စီတပ်တွေဟာကမ်ဘလူမြို့နယ်တွေကညောင်ကုန်းရွာကိုမီးရှို့ခဲ့တာကြောင့်နေအိမ်30လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အရက်သားနေအိမ်တွေမီးရှို့တာသူတို့မဟုတ်ဘူးဆိုပြီးတော့ညှင်းဆိုထားတာပါ။
ညောင်ကုန်းမှာတော့တိုက်ပွဲဖြစ်တဲ့ဘာမှမရှိဘူးကြာ။သူတို့ရေကျဲတစ်ခုခုကြောင့်ရှို့လာလို့ကျွန်တော်တို့မြင်နေပေါ့နော်။ဒါပေမဲ့ဒီဘာကြောင့်ရှို့ရလဲတော့ကျွန်တော်လည်းမပြောတတ်ဘူး
။ဒေသခံတူပြောပြသွားတာပါ။အင်ဂျီ300ဝန်းကျင်ရှိတဲ့အိမ်ဟုတ်တူရွာမှာနေ123လုံးမီးလောင်ခဲ့ပါတယ်။အခုတစ်ခါစစ်ကောင်စီတပ်တွေဟာအိမ်ဟုတ်တူရွာကို16ရက်နေ့မနက်ပိုင်းကလက်နက်ကြီးတွေစစ်တပ်နဲ့တင်တဲ့ဇက်တိုက်ပစ်ခတ်ဝင်ရောက်လာပြီးတော့ဒုတိယကြိမ်ထပ်ပြီးတော့မီးရှို့ခဲ့တာဖြစ်တယ်လို့အိမ်ဟုတ်တူရွာဒေသခံတို့ကပြောပါတယ်
။ဒုတိယကြိမ်ရှို့တာ16ရက်နေ့အင်္ဂလိပ်ရေ16ရက်နေ့မီးရှို့တာဆိုတော့အဲ့ဒီနေ့မှာကျွန်တော်ဒီ83ရောက်ဝင်တယ်ပထမဆုံးဒီ7ရက်နေလာလေ83ရောက်ဝင်တယ်83ရောက်ဝင်ပြီးတော့ကျွန်တော်ဒီစာမီးရှို့တယ်အဲ့ဒီအချိန်မှာချက်ကြီးရောမှရှိတဲ့ဒီကျွန်တော်ဒီဒီလိုစောတိခေါ်တဲ့လူတွေအကုန်လုံးလာပေါက်လာတော့အင်အား100ကျော်နေကျွန်တော်ရောက်ပြီးရှို့တော့အဲ့ဒီအလုံး30လုံးမှ3လုံးပေါ့နော်33လုံးရှို့သွားတယ်ကကတာတော့ရှိပါတယ်ဆိုကျွန်တော်ဒီရွာထဲမှာတမန်ဟောက်တမန်ကျော်ကျော်လောက်အကွာဝေးလာကြတဲ့ဆာပြီးလက်လက်ကျွန်တော်ဒီဒီမရှင်းကန်းခေါ်တဲ့ဆက်လက်ဒီနေရလာရှိရင်နောက်တစ်ခုကလက်နက်ကြီးနဲ့လက်နက်ကြီး60လို့ခေါ်တဲ့လက်နက်ကြီးနဲ့ရွာဘက်ကိုလမ်းပစ်တယ်ဟိုဘက်ဒီဘက်ရမ်းပစ်တာတွေပါရှိတယ်အဲ့ဒါပြီးမှကျွန်တော်နည်းနည်းချင်းကင်းထိုးရင်ခွန်ထိုးရင်နဲ့တော့ဝက်ချင်းဝင်တာပါလက်ရွာလေးကအကုန်လုံးတစ်ခါတည်းတန်းဝင်တာမဟုတ်ပါဘူးပြင်တော့ဘုနာတော့လည်း၈နာရီလောက်ဝင်မယ်ဆာပြီးရှို့လာတော့အဲလေညနေ၄နာရီမှမီးရှို့တယ်တောက်ပြီးစားပြီးတဲ့အချိန်မီးရှို့တယ်ပြီးတော့ကျွန်တော်ဒီဟောပေါ့30နာရီမီးလောင်သွားတယ
်စစ်ကောင်စီရဲ့နေမြေရှင်းလင်းရေးလုပ်ငန်းတွေကြောင့်ကမ်ဘလူမြို့နယ်အတွင်းကခြေရွာပေါင်း30ကျော်လောက်မီးရှို့ခံခဲ့ရပြီးတော့စစ်ဘေးရှောင်တွေအတွက်နေထိုင်ရေးနဲ့စားသောက်ရေးတွေခက်ခဲနေကြတယ်လို့ဒေသခံတွေကဆိုပါတယ
်ကျွန်တော်တို့ကများသောရှုံးလိုက်ပြေးလိုက်ရှောင်းလိုက်ပြေးလိုက်ဆိုတော့ခြေဝါးကကျွန်တော်တို့လည်းဝင်လို့မရဘူးကျွန်တော်မြို့ကြီးလည်းဝင်လို့မရတော့ဘူးဒီပါအခုရွာမှာရှိတဲ့လူတွေကိုများများအဲ့တော့ရှိလို့လည်းတော့စားတော့စားတော့လည်းဘုံမှာဖြစ်တယ်လို့စားနေရတယ်နောက်တစ်ခုကနေရထိုင်နေရပြင်းမရှိတဲ့အတွက်နေဝထိုင်မှုလည်းနည်းနည်းခက်ခဲတာပေါ့အဲ့လိုအဲ့ဖြစ်စဉ်မျိုးရှိပါတယ
်စကိုင်းတိုင်းကလေးမြို့တောင်ပိုင်းတန်မိုးရွာမှာဩဂုတ်လ22ရက်နေ့ကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဩဂုတ်လ23ရက်နေ့မှာတော့စစ်ကောင်စီတပ်ဆွဲထားတဲ့ရန်ကြီးအောင်ကျေးရွာကနေပြီးတော့ကလေးမြို့တောင်ပိုင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကလေးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်နေ့လယ်နဲ့စိုက်မထူးဖြစ်တယ်ဗျတန်ဖိုးရွာထဲမှာဗျခင်ဗျအဲ့မှာဖြစ်တဲ့ချိန်မှာသူတို့ကစိုက်ကင်နဲ့လာတာပေါ့နော်လာတဲ့ချိန်မှာစစ်ထမှုစဖြစ်တယ်ပြီးတော့အဲ့မှာနှစ်ယောက်ကြတယ်ဗျအဲ့မှာကျွန်တော်တို့ပူပေါင်းတပ်ဖွဲ့တွားရောက်တယ်အဲ့မှာနောက်ထပ်တီတူမှုဖြစ်တယ်တယောက်ကြတယ်၃ယောက်ပေါ့
ကလေးမျိုးတောင်ပိုင်းကိုအခုဩဂုတ်လအစောပိုင်းကတည်းကမြန်မာစစ်တပ်ကနေမြေရှင်းလင်းတဲ့စစ်စီရေးတွေဇက်တိုက်လုပ်နေတာဖြစ်ပြီးတော့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့အမြဲလိုလိုတိုက်ပွဲတွေဖြစ်နေတာပါပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်ထိုးစစ်ဆင်တာလို့စစ်ကောင်စီဘက်ကအကြောင်းပြပါတယ်ဒေသခံတွေကလည်းနေမြေရှင်းလင်းတဲ့စစ်စီရေးတွေအတွင်းမှာကျေးရွာနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာခံရတယ်ဆိုပြီးတော့ပြောကြပါတယ်ရှင်
မအေးဒနာကြောပြောပြသွားတော့ပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ဖက်အတန်လင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ25 kHz 11133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ50 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကသတင်းတူများ American နိုင်ငံရေးအကြောင်းမြင်ွေးကြမတ်စုကဘာတလောခီးသွားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမအဆုံးအနေနဲ့ကတော့စစ်ကောင်စီကိုဒဏ်ခတ်ဖို့ဩစတြေးလျလွှတ်တော်အမတ်တဦးကတောင်းဆိုတဲ့အကြောင်းကိုတင်ပြပါမယ်။ယူကရိန်းစစ်ပွဲကအပြစ်မဲ့တဲ့သူတွေအတွက်ဩစတြေးလျအနေနဲ့စာနာမှုကိုပြနိုင်တဲ့ဆိုရင်ဒေသတွင်းမှာတပ်ဖြတ်မှုတွေကျူးလွန်နေတဲ့မြန်မာစစ်အာဏာရှင်ကြောင့်ဒုက္ခခံစားနေရသူတွေအတွက်လည်းဒီစာနာမှုကိုပြတဲ့နယ်လို့ဩစတြေးလျနိုင်ငံရဲ့တတိပုဂ္ဂလလို့တော်ကိုစလဲဇိုဝီဒန်နီယာကတင်းလာတဲ့မှာပြောဆိုလိုက်ပါတယ်18လအကြာအာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီရဲ့လုပ်ရတဲ့ကိုထောက်ပြပြီးဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံကိုအရေးယူပိတ်ဆို့မှုတွေစတင်လုပ်ဖို့အခြေတံပြီးလို့သူကပြောဆိုတာဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကဆက်ပြောပြမှာပါ
American အပါဝင်ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုအရေးယူပိတ်ဆို့မှုတွေလုပ်နေချိန်မှာဩစတြေးလျအနေနဲ့လည်းလုပ်ဖို့အခြေတံနေပြီလို့ဩစတြေးလျတတိပုဂ္ဂလလွှတ်တော်အမတ်ဇိုးဒန်နီယယ်ကဩဂုတ်လ22ရက်မှာသတင်းထုတ်ပြန်ပြောဆိုလိုက်တာပါနိုင်ငံရေးကျင်းသားတရားကျော်ကိုတည်တံစီရင်တာအပါအဝင်ဒေါ်ဆန်းစုကြည်ကိုထောင်နန်းတွေထတ်တိုးတာဩစတြေးလျနိုင်ငံသားမစ္စတာရှောင်းတာနာကိုအမှုဆင်ပြီးအကျဉ်းချထားတာတွေကိုသူ့ရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်ပြီးတော့စစ်ကောင်စီအာဏာသိမ်းထားတဲ့18လတာကာလအတွင်းနေရဲစွန့်ခွာသူ 1.2 တန်းနဲ့စစ်ဘေးဒုက္ခသည်1.2 တန်းရှိနေတယ်လို့လဲသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါလူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်ကောင်စီရဲ့လူပုဂ္ဂိုလ် 196 ဦးကို American UK ဥရောပသမဂ္ဂအိန္ဒိယနဲ့ကနေဒါနိုင်ငံတွေကအရေးယူပိတ်ဆို့ခဲ့သလိုစီးပွားရေးလုပ်ငန်း 192 ခုကိုလည်းတံခတ်ပိတ်ဆို့ခဲ့ပါတယ်တကမ္ဘာလုံးရဲ့အာရုံစိုက်မှုကနေအလန်းကွာဝေးနေတဲ့မြန်မာနိုင်ငံမှာတုံ့လို့စရာကောင်းတဲ့ပဋိပက္ခပြဿနာတွေကဆက်ပြီးဖြစ်နေတဲ့အတွက်ဒီနိုင်ငံကိုပိတ်ဆို့အရေးယူမှုတွေလုပ်ဖို့သူ့အနေနဲ့တိုက်တွန်းပြောဆိုထားတယ်လို့ဇိုးဒန်နီယာကသူ့ရဲ့ Facebook စာမျက်နှာကတဆင့်အခုလိုပြောခဲ့တာ
ပါ There are 1.2 million people displaced in Myanmar today and around 20,000 homes and churches and the like have been burnt down for example
အခုဆိုရင်မြန်မာနိုင်ငံမှာနေရွှန့်ခွာသူက 1.2 တန်းရှိပြီးနေအိမ်နဲ့ဖျားကြောင်း 2,000 လောက်ကလည်းမိရှို့ခံခဲ့ရပါတယ်ဥပမာပြောရမယ်ဆိုရင်ပြီးခဲ့တဲ့18လဆေးရနာတိုင်းချိန်ကစလို့ဖြစ်ခဲ့တဲ့ဆိုးရွားပြီးမျောလင့်ချက်မဲ့တဲ့အခြေအနေတွေကတကဘာလုံးမှာမြင့်တက်လာနေတဲ့လူနေမှုစရိတ်တွေကြောင့်ပိုးပြီးဆိုးရွားလာပါတယ်ငွေဖောင်းပွားတဲ့အကျိုးဆက်ကလည်းမြန်မာနိုင်ငံကတကယ့်ကိုနွမ်းပါသူတွေနေရက်စွန့်ခွာသူတွေရက်တည်နိုင်မှုအတွက်ပိုးပြီးခက်ခဲစေတာပါ American UK ဥရောပသမဂ္ဂအိန္ဒိယနဲ့ကနေဒါအပါအဝင်တခြားနိုင်ငံတွေကမြန်မာနိုင်ငံကိုအရေးယူပိတ်ဆို့တာတွေလုပ်ခဲ့ပါတယ်ဒါပေမဲ့ Australia ကတော့မလုပ်ခဲ့ပါဘူးအခုအချိန်ကြာပြီလို့ကျွန်မထင်ပါတယ
် Australia ရဲ့နိုင်ငံရေးအတိုင်းဝန်ကြားမှာမြန်မာအရေးကိုအာရုံစိုက်အောင်လုပ်ပြီးတဲ့ Zoe Daniel ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကကျေးဇူးတင်တဲ့သဘောလွှာပေးပို့ခဲ့ပါတယ်။ဇိုးဒန်နီယယ်ရဲ့သဘောထားကိုကြိုဆိုကြောင်း NUG ရဲ့ဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးထွန်းအောင်ရွှေက VOA ကိုပြောပါတယ်
။ဇိုးဒန်နီယယ်ဆိုတာတကယ်တမ်းကသူကဒီ ABC သတင်းဌာနရဲ့အရှိတအောင်ဆရာဆိုင်ရာသတင်းတောက်အနေနဲ့အကြ ాయి လုတ်ခဲ့ဘူးလေမြန်မာပြည်နဲ့ပတ်သက်တဲ့သတင်းတွေလည်းသူအများကြီးတင်ခဲ့ဘူးလေလွန်ခဲ့တဲ့15နှစ်လောက်ထဲကလေဆိုတော့တောင်ဆန်းစုကြည်နဲ့သူတွေ့ဘူးလေဆိုတော့သူကမြန်မာအကြီးကိုလုံးဝမစိမ့်နဲ့လူတစ်ယောက်ပေါ့အဲ့တော့သူကအခုပါလီမန်ထဲမှာအမတ်ဖြစ်လာတဲ့အခါကျတော့ကျွန်တော်တို့မြန်မာအကြီးတွေလည်းအင်တန်ကိုအားကိုးရပါတယ
်မြန်မာနိုင်ငံကဒုက္ခသည်တွေကိုတိုးပြီးခေါ်ယူဖို့လေဇိုးဒန်နီယယ်ကသူ့ရဲ့ထုတ်ပြန်ချက်ထဲမှာဩစတြေးလျအစိုးရကိုတိုက်တွန်းထားပါတယ်ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တဲ့အခါစစ်တပ်ရဲ့အကြီးဆုံးပိုင်ဆိုင်မှုဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ကို အေးအေးယူဖို့သူကတောင်းဆိုထားပါတယ်။အဲဒီကရတဲ့ဝင်ဝင်နဲ့ဝယ်ယူထားတဲ့လေရင်နဲ့စစ်လက်နက်တွေကအရသားတွေကိုစနစ်တကျတိုက်ခတ်တဲ့အခါမျိုးမှာစစ်တပ်ကအတုံးချနေတယ်လို့ဇိုးဒန်နီယယ်ရဲ့တနင်္လာနေ့ကထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်ခင်ဗျာ။
ရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြသွားတာပါအခုဆက်လက်ပြီးတော့ဒီရက်ပိုင်းတွေအတွင်းမှာလူမှုကွန်ရက်စာမျက်နှာပေါ်မှာလူအကြီးများဆုံးသမီးနစ်စာဗီဒီယိုသတင်းလေးတွေကိုတင်ပြပေးပါမယ်မတ်အေးတန်နာကျော်ကစူးစီးတင်ဆက်ထားတာပါ
နိုင်ငံမှာရန်စီမြည်ကြတော့ရေအောင်မြုပ်နေတဲ့ဗုဒ္ဓရုပ်ပွားတော်သုံးစုပေါ်လာတာပါ။နိုင်ငံအနောက်တောင်ပိုင်းချုံချင်းမြို့မှာမိုးခေါင်ပြီးတော့ရန်စီမြည်ခန်းလာလို့ရေအောင်မြုပ်နေတဲ့ကြောက်သားကျွန်းလေးပေါ်ကဗုဒ္ဓရုပ်ပွားတော်တွေရေပေါ်ပေါ်လာခဲ့တာဖြစ်ပါရဲ့။နှစ်600တက်တန်းရှိတယ်လို့ယူဆရတဲ့ဗုဒ္ဓရုပ်ပွားတော်သုံးစုထွန်းထူထားတဲ့ကြောက်တုံးကြီးမြည်လယ်မှာပေါ်လာပါရဲ့။မင်းမျိုးဆက်ချင်းမျိုးဆက်တို့ခေတ်တွေမှာဆောက်လုပ်ခဲ့တယ်ဆိုရင်ရေလေကြောက်တုံးရဲ့အမြင့်ဆုံးထိပ်မှာတည်ရှိပါတယ်။ရုပ်ပွားတော်တစုကတော့ကြာဝမ်းပေါ်မှာထိုင်တော်မူနေတဲ့ပုံတော်ဖြစ်ပါရဲ့။တရုတ်နိုင်ငံအနောက်တောင်ပိုင်းမှာအပူလိုင်းဖြစ်လို့မိုးခေါင်ပြီးတော့ရန်စီမြည်ကြီးကမြင်းမြန်းဆင်ဆင်ကြာဆင်းခဲ့တာပါ။ဒီရုပ်ပွားတော်တွေကိုအနီးကပ်ဖူးကျင်နေဆိုရင်တော့နေကန်းကနေပြီးတော့မိနစ်20လောက်လက်ပစ်ကူသွားရတာပါ။မြည်ကြီးပြန်တက်လာရင်တော့ဒီဗုဒ္ဓရုပ်ပွားတော်တွေရေအောက်ကိုပြန်မြုပ်သွားတော့မှာဖြစ်ပါရဲ့။ကဘာကြီးပုံတွေးလာတာကိုအခုနှစ်ပိုင်းတွေမှာပို့တွေ့လာရပြီးတော့ကဘာတဝမ်းတချို့အပိုင်းတွေမှာမိုးကြီးရေရှမ်းနေတယ်လို့တချို့အပိုင်းတွေမှာတော့မိုးခေါင်ပြီးတော့မြေချောင်းအင်းအိမ်တွေခန်းချောက်လာရတာပါဥရောပရဲ့ဒုတိယအစီအစဉ်ဒင်းညွတ်မြေကြီးအစိုးဆုံးအနေထားကိုကြာသွားတာမှာတော့ဆာဗီးယားနိုင်ငံမှာဒုတိယကဘာစစ်တွေမြုပ်သွားတဲ့စစ်သင်္ဘောတွေရေပေါ်ပေါ်လာပါတယ်ဥရောပမှာအခုနှစ်ပိုင်းတွေအတွင်းအဆိုးရွားဆုံးမိုးခေါင်တွေပြီးတော့ဒင်းညွတ်မြေကြီးအနေဆုံးနေထားကိုရောက်ရှိတာဖြစ်ပါတယ်။ဆာဗီးယားနိုင်ငံကိုဆိုဗီယက်တပ်တွေဝင်လာတော့1944ခုနှစ်မှာနာဇီဂျာမနီတွေအမြန်ပြန်ဆုတ်ချိန်သူတို့ဒီမြစ်ကြောထဲမှာသင်္ဘောတွေကိုမြှုပ်ပစ်ခဲ့တာဖြစ်ပါတယ်။အခုရေခမ်းတော့ဆာဗီးယားအရှေ့ပိုင်းဒင်းညွတ်မြေကြောတချို့သင်္ဘောအစင်း20ပေါ်လာတာပါ။ဒီသင်္ဘောတွေထဲမှာတော့အသုံးမပြုရသေးတဲ့မပေါက်ကွဲရသေးတဲ့ခဲယမ်းမီးကျောက်တွေတံပေါင်းများစွာရှိနေစေပါ။ဆာဗီးယားအစိုးရကဒီသင်္ဘောတွေကိုဆယ်ယူပြီးတော့ဖောက်ခွဲရေးပစ္စည်းတွေကိုဖယ်ရှားပေးမဲ့ကုမ္ပဏီကိုတင်တာခေါ်ထားပါရဲ့။အခုလောလောဘို့အတွက်လုပ်ငန်းစဉ်တစ်ခုလုံးကဒေါ်လာတန်း30လောက်ကုန်ကြမယ်လို့ခန့်မှန်းရပါတယ်။မုတ်မြာတီကြာရောက်နေတဲ့အိန္ဒိယနိုင်ငံမှာတော့ပြည်ရတဲ့ရပိုင်းအတွင်းမှာမိုးသည်ထန်လို့မြေရီရှမ်းပြီးတော့မြို့ရွာတွေရေဖုံးလွှမ်းခဲ့ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းတို့မှာရေတော်တော်ကြီးတဲ့ပုံကိုဩဂုတ်လ27ရက်နေ့ကတွေ့ရပါတယ်။မိုးကြီးလို့ယမုန်နာမြေရီရှမ်းပြီးတော့ဥတာပရဒက်ရှ်ပြည်နယ်ပရယာဂရက်မြို့လူနေရပ်ကွက်တွေရေကြီးခဲ့ပါတယ်။နိုင်ငံအလယ်ပိုင်းမက်ဒီယာပရဒက်ရှ်ပြည်နယ်မှာလည်းဒီရပိုင်းအတွင်းမှာဆက်ပြီးတော့မိုးကြီးအောင်မယ်လို့မိုးလေဝသဌာနကကြေညာထားတာပါ။နိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းမှာမုတ်တုံမိုးကြီးပြီးတော့ရေကြီးမြေပြိုမှုတွေကြောင့်၃ရက်အတွင်းမှာလည်းစုစုပေါင်းလူ50ကျော်တေဆုံးခဲ့ရပါတယ်။ရာနဲ့ချီတဲ့ရွာတွေလည်းမိုးကြောင့်အိမ်တွေရေစီးနေမျိုးလူတွေလည်းပိတ်မိကုန်ပြီးတော့ကယ်ဆယ်ရေးသမားတွေလည်းလူတွေကိုကယ်တင်နိုင်မှုအချိန်နဲ့မျှအသေးအတန်လုပ်နေကြရပါတယ်။ဒီလအစတုန်းကတော့ဒီနှစ်ဩဂုတ်လနဲ့စက်တင်ဘာလတွေမှာမိုးကတာမန်ရွာနေကြအနေထားနဲ့ရွာသွန်းမှာဖြစ်တဲ့အတွက်ဒီနယ်နယ်စပားအထွက်နှုံကောက်မယ်လို့အစိုးရမိုးလေဝသဌာနတာဝန်ရှိသူတွေခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရေတပ်ရဲ့အကြီးဆုံးစစ်သင်္ဘောတစ်စင်းလစ်သူရေးနီးယားနိုင်ငံကိုဩဂုတ်လ22ရက်နေ့ကရောက်နေပါတယ်။ဘော်တစ်ဒေသကိုအလဲကျလာရောက်မှုဖြစ်တယ်ဆိုပြီးတော့အမေရိကန်စစ်သင်္ဘောကြီးစိုက်ရောက်နေတာပါ။အမေရိကန်တပ်မ22ကန်တဲ့အထူးတပ်ဖွဲ့ရဲ့အဓိကတိုက်ရိုက်ရင် USS Kearsarge Crevita မြို့မှာစိုက်ကပ်ထားပါတယ်။ကန်တဲ့စစ်စင်ရဲ့အထောက်အကူပြုရဟတ်ယာဉ်တင် Webs အတန်းစာတိုက်ရိုက်ရင်ဖြစ်ပါတယ်
။ And as we face a serious challenge in this region, I'll have to say that this ship is an embodiment of the strength and reach and lethality of the
American စစ်တပ်ရဲ့လက်လန်းမီမှုနဲ့ပြင်းအားတို့ကိုပြသတာဖြစ်ပါတယ်။ဒေတာရင်းကာကွယ်ရေးတွေအမေရိကန်ကအလေးထားမှုကိုကြားသားချက်ဖြစ်ပါတယ်လို့မ
လီတူရီးနီးယားနိုင်ငံမှာတာဝန်ကျနေတဲ့အမေရိကန်တမ်းမတ်ရောဘတ်ဂီလ်ခရစ်ကပြောပါတယ် USS Kearsarge တိုက်သင်္ဘောရဲ့ကုကယ်ရေးမှူးကပ္တိန်တောမတ်ဖော့စတာကတော့
something powerful to contribute and when they do our unified strength is simply unmatched
ဘော်တန်နိုင်ငံတိုင်းမှာစွမ်းအားတစ်ခုစီရှိပါတယ်ဒါရီစုပေါင်းလိုက်ရင်ကျွန်တော်တို့အားကိုဘယ်သူမှမရှင်းနိုင်ပါဘူးလို့ပြောသွားပါတယ်လီတူရီးနီးယားနိုင်ငံဟာနေတိုးအဖွဲ့နဲ့မဟာမိတ်ယူထားတဲ့နိုင်ငံ၃နိုင်ငံတည်းကတခုဖြစ်ပြီးတော့ရုရှားလက်အောက်ပြန်ပြီးတော့သွတ်သွင်းခံရမှာကိုစိုးရိမ်နေတာဖြစ်ပါတယ်။ဝါယောင်ပီကချူလေးလန်နံမျိုးတော်ကိုရောက်လာခဲ့တာပါ။လန်နံမျိုးတော်မှာကျင်းပတဲ့ပိုကီမွန်ကမ္ဘာချန်ပီယံပြိုင်ပွဲကိုကမ္ဘာတစ်လောကပိုကီမွန်ချစ်သူတွေရောက်လာခဲ့ကြတာဖြစ်ပါတယ်။ပိုကီမွန်ကပြားကစားပွဲကိုဥရောပနိုင်ငံတနိုင်ငံမှာကျင်းပတာဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်။ပိုကီမွန်ကောင်လေးတွေထဲမှာနာမည်အကြီးဆုံးပီကချူလေးကိုတော့ဒီလန်နံမြို့တော်အေဇယ်ခန့်မာရဲကနေရာတိုင်းမှာတစားဆင်ထားတာတွေ့ရတာပါ။နိုင်ငံပေါင်း58နိုင်ငံကပြိုင်ပွဲဝင်ပေါင်း 9,000 ဒီပြိုင်ပွဲမှာပါဝင်ပြီးတော့ရှင်ပြိုင်ကြပါတယ်။ဒါကြောင့်မလို့ရှင်ပြိုင်တဲ့ဇပွဲတွေလည်းခန့်မာရဲအပြည့်ခင်းထားရပါတယ်။ဒီပြိုင်ပွဲမှာရမယ့်စုစည်းကတော့အားလုံးအတွက်စုစုပေါင်းဒေါ်လာတသန်းဖြစ်ပါတယ်။တီရှပ်အနေရောင်တဲ့ဒိုင်တွေလည်းပြိုင်ပွဲမှာပါဝင်သူတွေပွဲစည်းကမ်းနဲ့အညီကစားမကစားခမ်းမအနှံကိုလိုက်ပြီးတော့ကြည့်ပြီးစောင့်ကြကြပါတယ်။ပွဲမျိုးစားကတော့အဆင်သင့်ရှိပြီးတော့ဒီပွဲတစ်မျိုးမှာနိုင်ဒေါ်လာ1000ရမှာပါ။ဒီလန်နံမျိုးတော်ကပိုကီမွန်ကမ္ဘာချန်ပီယံပြိုင်ပွဲကိုအော်ဂူလာ16ရက်နေ့မှာစတင်ပြီးတော့21ရက်နေ့မှာအဆုံးသတ်သွားတာဖြစ်ပါတယ်။အမေရိကန်ပြည်အစုအရှိချမ်းနယူးဂျာစီပြည်နယ်ကနယူးဂျာစီလော်တရီဖက်စတီဗယ်အော့ဖ်ဘလူးနင်းမိဘုံပြန်ပွဲတော်ဖြစ်ပါတယ် Laugh at First Flight စီစီချင်းချစ်မိသွားတယ်ဆိုပြီးတော့မြင်မြင်ချင်းချစ်မိရယ်ဆိုတဲ့မူရင်းစာသားကိုပြင်ပြီးတော့ဒီပွဲကိုနာမည်ပေးထားတာပါမိဘုံပြန်အလုံးပေါင်း100လွတ်တင်တာဖြစ်ပြီးတော့ဒီမိဘုံပြန်စီစဉ်တဲ့သူတွေလက်မှတ်ဝယ်ပြီးတော့လိုက်စင်းနိုင်ပါတယ်ဇူလိုင်လကောင်မှာကျင်းပပြီးစီးသွားတဲ့ဒီမိဘုံမြန်ပွဲတော်ရဲ့လက်မှတ်ဈေးနှုန်းကတော့နေ့ရက်ကိုလိုက်ပြီးတော့ဒီတစ်ခါစီးရင်လူတစ်ယောက်ကိုဒေါ်လာ250ဒါမှမဟုတ်ဒေါ်လာ295အမြင့်ဆုံးကတော့315ဒေါ်လာဖြစ်ပါတယ်မိဘုံမြန်တွေကတော့ပုံစံမျိုးစုံနဲ့ဖြစ်ပြီးတော့တစ်ခုကဆိုရင်တော့135ပေအမြင့်နေသားနေတဲ့နေလုံးပုံကြီးမှာ65ပေအရှိရှိတဲ့နေကမျက်မှန်ကိုတက်ဆင်ပေးထားတာပါကောင်းငင်ပြပြနောက်ခံမှာအယောင်သွေးဆုံပုံစံဆုံတဲ့မိဘုံပြန်တွေကိုတွေ့ရပြီးတော့ဘန်နာဝတ်ဝန်မိဘုံပြန်နောက်ပြီးတော့ဩစတြေးလျကတက်စမီးနီးယားဒက်ဘောမိဘုံပြန်တို့လည်းပါဝင်ပါတယ
်မအေးတန်တော်ကြောတင်ဆက်သွားတာပါ VOA ရဲ့ဗုဒ္ဓဦးနေ့မနေ့ပတ်တာလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းကိုတင်ပြပါအောင်မယ်ဝါယိုမီပြည်နယ်က Republican Outlook တော်အမတ် Liz Cheney ဟာ Republican ကိုစားပြု Outlook တော်ပနာမရွေးချယ်ပွဲမှာရှုံးနိမ့်သွားပါတယ်။သမ္မတဟောင်း Donald Trump ကိုဝေဖန်လေးရှိတဲ့ Cheney အနေနဲ့အခုအခါသူ့ရဲ့အနာဂတ်နိုင်ငံရေးအခမ်းအနားဘယ်ပုံပဲနည်းဆက်လက်ရှောက်လန်းမယ်ဆိုတာနဲ့ပတ်သက်ပြီးတော့ Republican တွေကစိတ်ဝင်စားနေသလို Democrat တွေကလည်းစိတ်ဝင်စားနေပါတယ်။ Michelle Kwan ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးမှာပါ။
2020အမေရိကန်သမ္မတရွေးကောက်ပွဲကြေကကအခုချိန်ထိရိုက်ခတ်ဆဲပါအဲဒီရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကသူသာအနိုင်ရသူဖြစ်တယ်ဆိုပြီးတော့အထောက်အထားမဲ့ပြောဆိုနေတာတွေကိုလက်မခံကြောင်းပြသသူ Republican လွှတ်တော်အမတ်တွေရဲ့ Liz Cheney လည်းပါဝင်ပါတယ်ဂူကာသူ့ရဲ့ဌာနဖြစ်တဲ့ Wyoming ပြည်နယ်ပါတီကိုစားပြုပနာမရွေးချယ်ပွဲမှာ Republican တွေကြားရေပန်းမစားတော့တဲ့ Liz Cheney ရှုံးနိမ့်သွားပါတယ်ဒါပေမဲ့လည်း Trump အပါအဝင်ရွေးကောက်ပွဲရလက်လက်မခံခြင်းသူတွေရွေးကောက်ပွဲမှာအနိုင်မရအောင်ဟန်တားဖို့နိုင်ငံရေးအဖွဲ့အစည်းတစ်ခုထူဆောင်သွားမယ်လို့သူကပြောပါတယ်
။ We have no chance at
လူပုဂ္ဂိုလ်တယောက်ကိုအယူမူကိုးကွယ်ဖို့ဖွဲ့စည်းပုံဥပဒေရဲ့အခြေခံမူပေါင်းစံတန်ဖို့အခြေခံစည်းမျဉ်းတွေကိုပြစ်ပယ်ပြီးဆိုရင်တော့ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးမရှိပါဘူး။ဘယ်ဘက်ကပဲစဉ်းစားစဉ်းစားအင်မတန်အန္တရာယ်များပါတယ်
။2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်အောင်မယ်လို့ခန့်မှန်းထားတဲ့Trump ဟာ Cheney ရဲ့ပြိုင်ဘက် Harry ရဲ့အဟေကမန်ကိုထောက်ခံခဲ့တာကြောင့်သူဟာ30ရာခိုင်နှုန်းကျော်နဲ့ Cheney ကိုအနိုင်ရခဲ့ပါတယ်။ဒီရလက်ဟာ Republican တွေကြား Trump ရဲ့ဩဇာတက်ရောက်မှုကိုပြသလိုက်တာလည်းဖြစ်ပါတယ်
။ And I did not
do this on my own.
ဒီလိုအနိုင်ရတာကျွန်မတယောက်ထဲကမဟုတ်ပါဘူး။ Wyoming ပြည်နယ်မှာသို့တော်အမှန်နေရာလေးတနေရာလေးရှိတာကြောင့်ဒီနေရာကိုရမှာဖြစ်မယ်ဆိုတာကိုအလေးထားတဲ့တမတ်ဖောင်ကိုအလွန်ကျေးဇူးတင်ပါတယ်။အစတည်းကပါဝင်ပြီးသူ့ရဲ့ပြပြသားသားထောက်ခံအားပေးခဲ့မှုကြောင့်ဒီညမှာဒီလိုအောင်ပွဲခံနိုင်တာပါ။
2024သမရရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဖြစ်သူပါဝင်နိုင်ခြင်းရှိကြောင်းချေနီကအရေးအမွဲပြောကြားပါတယ်ထရမ့်ရဲ့လုံရက်တွေကိုဖော်ထုတ်ဖို့ဆိုတာထက်အောင်ပွဲခံနိုင်မှုဖြစ်တယ်လို့ဆိုပါတယ
် Any decision that I make
အလုံးကိုအရေးကြီးတဲ့အခုလိုဆုံးဖြတ်ချက်မျိုးချတာရဲ့ရွေးချက်ကအနိုင်ရဖို့ပါကျွန်မဟာအကောင်းဆုံးကိုယ်စားလှယ်လောင်းတစ်ယောက်ဖြစ်မယ်ထင်ပါတယ
်ထရမ့်ရဲ့ Florida ပြည်နယ်ကမာရီလာကိုဆိုင်ရင်ကို FBI ကဝင်ရောက်ရှာဖွေမှုဟာ Wyoming ပြည်နယ်ကပနာမရွေးချယ်မှုအပေါ်တက်ရောက်မှုတစ်ခုလည်းဖြစ်နိုင်တာပါဒီလိုရှာဖွေမှုနဲ့ပတ်သက်ပြီးတော့အစိုးရနဲ့ FBI အပေါ် Republican တွေကပြစ်တင်ပြီးတော့ Trump ကိုအကာအကွယ်ပေးကြပါတယ်
I think that's why you're seeing
Republican တွေဘက်ကတုံ့ပြန်မှုကိုအဲ့ဒါကြောင့်တွေ့ရတယ်လို့ထင်ပါတယ်အားလုံးကတသားတည်းဖြစ်သွားပါတယ် Trump နဲ့ပတ်သက်ပြီးဘလို့ပဲသဘောထားတွေကွဲပြားပါစေဒါကအရေးမကြီးပါဘူးမတရားဘူးထင်ကြတာကြောင့်အခုလိုအားလုံးပေါင်းစည်းမိသွားတာပါ
Liz Cheney အနေနဲ့သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုရင် Republican အဖြစ်နဲ့လားပုဂ္ဂလိကအနေနဲ့လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဒါကတော့ကိုအောင်အောင်အဘဆင်တင်ပြတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်အခု2022ခုနှစ်ဇူလိုင်လအကုန်အထိဆိုလို့ရှိရင်နိုင်ငံထွန်းတိုက်ပွဲပေါင်း6600ကျော်ဖြစ်ပွားခဲ့ပါတယ်အသေးစိတ်ကိုတော့အချက်လက်တွေစုစည်းပြီးမွာပြူဟာနဲ့မူဝါဒလေးလာရေးInstitute ISP မြန်မာကမြင်ကွင်းချက်မှတ်စုများအဖြစ်တင်ပြပေးထားပါတယ
်2021ခုနှစ်အာရာသိမ်းမှုအလုံးဒီနှစ်ဇူလိုင်လကုန်အထိနိုင်ငံတော်တိုက်ပွဲ6600ကျော်ဖြစ်ခဲ့ပါတယ်ဒီတိုက်ပွဲတွေရဲ့60ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EU တွေကြားဖြစ်ခဲ့တာပါစစ်ကောင်စီနဲ့ PDF တွေကြားဖြစ်တဲ့တိုက်ပွဲပေါင်း1900ကျော်ထက်မနည်းရှိခဲ့ပါတယ် EU PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားဖြစ်တဲ့တိုက်ပွဲက820ကျော်ရှိပါတယ် EU တွေချင်းချင်းတိုက်ပွဲဖြစ်ပွားတာတွေလည်းရှိခဲ့ပြီး48ကြိမ်နဲ့မနည်းဖြစ်ပွားခဲ့ပါတယ်တိုက်ပွဲပေါင်း6600ကျော်ထဲမှာအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့တာပါ။တနိုင်ငံလုံးမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ရဲ့ထက်ဝက်ကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။အရေအတွက်အပြင်3900ကျော်ဖြစ်ခဲ့ပြီးတနိုင်ငံလုံးမှာအများဆုံးပါပဲ။တိုက်ပွဲအရေအတွက်ဒုတိယအများဆုံးဖြစ်ခဲ့တာကစကိုင်းတိုင်းအတွင်းဖြစ်ပါတယ်။စကိုင်းတိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်က640ထက်မနည်းရှိခဲ့ပါတယ်။စကိုင်းတိုင်းတွင်နေရာအနှံ့ပြားမှာတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းတွင်မြို့နယ်38ခုထဲက34မြို့နယ်မှာတိုက်ပွဲတွေဖြစ်နေတာပါ။နိုင်ငံအနှံ့မြို့နယ်ချင်းနှိုင်းယှဉ်ရင်တော့ကရင်ပြည်နယ်ကဖားပုံမြို့နယ်မှာတိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ခဲ့တယ်လို့ဆိုရပါမယ်။ဖားပုံမြို့နယ်ထဲမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်က3900ကျော်ရှိပါတယ်။ခုနှစ်ဇူလိုင်လအတွင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်မှာစစ်ကောင်စီရဲ့ထိုးစစ်ဆင်မှုတွေမြင့်တက်နေပါတယ်။ဒါကြောင့်ပဲအဲ့ဒီနေရာနှစ်ခုမှာ KNYP ရဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။မန္တလေးမြစ်ကြီးနားမြစ်ရထားလမ်းပိုင်းအပါအဝင်အဲ့ဒီတဝိုက်ကမြို့နယ်တွေမှာတိုက်ပွဲပေါင်း38ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ဒီဒေသတွေမှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှု19ကြိမ်ထက်မနည်းလုပ်ခဲ့ပါတယ်။
ISP မြန်မာကတင်ပြတဲ့မြင်ကွင်းချက်မှတ်စုအစီအစဉ်အပြီးမှာတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ကဘာတလောခီးသွာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ပြည်သိနိုင်ငံကိုလာလေသူတွေမသွားမဖြစ်သွားကြင်ကြတဲ့ပြရိုက်တွေထဲမှာဘာဆိုင်နန်းတော်ကြီးလည်းပါဝင်ပါတယ်။ပြင်သစ်ဘရင်အဆက်အဆက်ခန္ဓာတက်ခန္ဓာအောင်ပြင်ဆင်ခဲ့ကြတဲ့ဘာဆိုင်နန်းတော်ကြီးစီကိုမတ်စုမြတ်မွန်ကကဘာတလောခီးသွာအစီအစဉ်ကနေခေါ်ဆောင်သွားမှာပါခင်ဗျာ။
ပြည်ထောင်နိုင်ငံမှာ18ရာစုလက်ထက်ကအပြောင်းအလဲဆုံးအမှုပညာလက်ရာတွေစုနေတဲ့နေရာကတော့ Versailles နန်းတော်ကြီးဖြစ်ပါတယ်။ပါရီမြို့တော်ရဲ့အနောက်တောင်ဘက်10မိုင်အကွာမှာရှိတဲ့ Versailles ရဲ့မြို့မှာတည်ရှိတဲ့နန်းတော်ကြီးဟာပြည်ထောင်နိုင်ငံရဲ့တမိုင်းဝင်အထင်ကရနန်းတော်ကြီးဖြစ်ပါတယ်။1989ခုနှစ်မှာစတင်တဲ့ပြည်ထောင်ဒေါ်လာရေးကြီးမတိုင်ခင်16ရောက်မြောက်လူဝီဘရင် Louis XVI နဲ့မိဖုရား Marie Antoinette တို့လက်ထက်အထိပြည်ထောင်ဘရင်တွေနေထိုင်နန်းဆိုင်ခဲ့တဲ့နန်းတော်ကြီးဖြစ်ပါတယ်။မူလတော့ကအထမမြောင်လူ၏ဘရင်နဲ့မိသားစုအမဲလိုက်အပန်းဖြေခရီးထွက်ရဲ့အနားယူတဲ့ဆန်အိမ်ဖြစ်ပါတယ်။အဲ့ဒီတဲခိုနားနေတဲ့အိမ်ကနေနန်းတော်အဖြစ်အသွင်ပြောင်းဖို့1624ခုနှစ်မှာအထမမြောင်လူ၏ဘရင်ကပြင်သစ်ဘီသူကအကျော်မော်တယောက်ကိုတာဝန်ပေးခဲ့တာပါ။ဒါပေမဲ့အခုမြင်နေရသလိုအမခန်းကြီးကျယ်ခမ်းနားလွမ်းလာတဲ့နန်းတော်ကြီးအဖြစ်တိုးချဲ့ဆောက်လုပ်ခဲ့တာကတော့အထမမြောင်ဘရင်ကြီးရဲ့သားတော် Louis XIV 14ရောက်မြောက်လူ၏ဘရင်လက်ထံမှာဖြစ်ပါတယ်။အဲ့ဒီနောက်ပြင်သစ်တော်လှန်ရေးမတိုင်ခင်အထိနန်းတော်ကြီးမှဆံမြန်းခဲ့တဲ့ဘရင်တွေကပိုပြီးခမ်းနားတဲ့ခမ်းနားအောင်မွမ်းမံပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။18ရာစုလက်ထက်ပြည်သူကလက်ရာတွေအမှုပညာလက်ရာတွေတန်ဖိုးမဖြတ်နိုင်အောင်ရှိတဲ့ Versailles နန်းတော်ကြီးကိုကမ္ဘာအမွေအနည်းအဖြစ်ထိန်းသိမ်းရမယ့်အစအဦးကြီးအဖြစ်နဲ့ UNESCO ကသတ်မှတ်ထားတာနှစ်ပေါင်း40ထဲမှနေရှိနေပါပြီ။အခန်းပေါင်း2300ရှိတဲ့နန်းတော်ကြီးကို1838ခုနှစ်မှာပြရိုက်ကြီးအဖြစ်ဖွင့်လှစ်ခဲ့တာဒီနေ့အထိဖြစ်ပါတယ်။
We had this trip booked 2 years ago and couldn't come to France then for obvious reasons due to the pandemic.
ဒီခရီးထွက်ဖို့လွန်ခဲ့တဲ့နှစ်နှစ်ကလေးကဘုကင်လုပ်ခဲ့ပေမဲ့ကာယောဂါကြီးကြောင့်ပြင်သစ်ကိုမလာနိုင်ခဲ့ပါဘူး။ဒီလာဖို့စောင့်ခဲ့ရတာအခုဆိုနှစ်နှစ်ခွဲလောက်ကြာခဲ့ပါတယ်။အခုတော့အခြေအနေတွေကပုံမှန်အတိုင်းပါပဲ။ကာယောဂါကြီးကြောင့်နှောက်ယှက်ဖြစ်တာမျိုးမရှိတော့ပါဘူး။တာမန်အတိုင်းပုံမှန်နေ့တစ်နေ့မှာလမ်းလျှောက်သွားနေရတယ်လို့မျိုးပါ။
ကိုဗစ်ကရောဂါမဖြစ်ခင်က Versailles နန်းတော်ကြီးစီလာလေကြတဲ့ကဘာလဲဧည့်သည်ကနှစ်ဆယ်တသန်းကျော်ရှိခဲ့တာပါအခု2022ခုနှစ်မှာလည်းဧည့်သည်တွေပုံမှန်နှုံးလောက်ပြန်လာနေကြတာဖြစ်ပါတယ်လာသမျှဧည့်သည်တိုင်းကနန်းတော်ပြရိုက်ကြီးတွေကဝင်ခွင့်ပေးထားတဲ့အခန်းတွေကိုမြင်တွေ့ရတဲ့အခါမှာခမ်းနားလှတဲ့အပြင်အဆင်တွေကိုမယုံနိုင်အောင်ဖြစ်ကြပါတယ
် we were on a tour and had a lovely tour through the all the rooms it was absolutely beautiful
နန်းတော်ကြီးထဲမှာအခန်းတွေအားလုံးကိုအဲလန်းညွန်နေနဲ့တွားကြည့်ခဲ့တာပါတကယ်ကိုလှပပြီးမယုံနိုင်လောက်အောင်ကိုအမခန်းခမ်းနားပါတယ်အဲ့ဒီချိန်တော့ကသူတို့ဘလို့နေထိုင်ခဲ့တယ်လဲဆိုတာရောနောက်ပိုင်းနိုင်ငံရေးပြဿနာတွေကြောင့်ဘာဖြစ်ခဲ့တယ်လဲဆိုတာတွေကိုပါကိုယ်တိုင်မြင်တွေ့နိုင်တာတကယ်ကိုအံ့အားသင့်စရာကောင်းပါတယ
်ပြင်သစ်ဘရင်တွေမိဖုရားတွေတော်ဝင်မိသားစုတွေနေကြတဲ့အိမ်ဧည့်သည်တော်တွေကိုဧကန်နဲ့ဧကန်မကြီးတွေကိုအင်မတန်မှအမှုပညာလက်ရာတွေနဲ့အလှဆင်ထားတယ်လို့အခန်းတိုင်းမှာလည်းအဲ့ဒီခေတ်အခါတွေကတံပိုးကြီးရှားပါတဲ့ကဘာတဝန်းကပစ္စည်းတွေနဲ့ခက်ခက်ညာညာဆင်ရင်ထားပါတယ်။18ရာစုတွေကရှိခဲ့တဲ့လက်ရာတွေကိုဒီနေ့အထိလက်ရာမပြတ်အောင်လဲပြလိုက်တောင်းဝင်ရှိသူတွေကအမြဲတမ်းမွတ်မှန်နေကြရပါတယ်။15ရောင်မြောက်လူဝေဘရင်ရဲ့သားတော်အိတ်ရှိမင်းသားနေခဲ့တဲ့အခန်း3ခန်းပါအိတ်ခန်းဆောင်ဆိုရင်လားနဲ့ချီမွတ်မှန်ခဲ့ကြတာ2022ဧပြီလကမှပြီးသွားခဲ့တာဖြစ်ပါတယ်။အခန်းထဲကအတုံးဆောင်တွေအားလုံးကို1948ခုနှစ်ထဲကရှိခဲ့တဲ့ပုံစံမျိုးအတိုင်းဖြစ်အောင်အသေးစိတ်မွမ်းမံခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး18ရာစုလက်ထက်ကရိုဂိုကိုဒီဇိုင်းလက်ရာတွေနဲ့ပြင်ဆင်ထားတဲ့အခန်းတွေတိုင်းမှာချိတ်ဆွဲထားတဲ့ပကြီကားတွေဟာလည်းအဲ့ဒီခေတ်ကလက်ရာအမြောက်ဆုံးပကြီဆရာကြီးတွေရဲ့ပကြီကားတွေဖြစ်ပါတယ်။
Bah, on a vu pas mal de tableaux, donc du coup, bah, c'est super grand, donc c'est hyper impressionnant, son tout petit à côté.
Nan no re ma, bji ga ri, mya ji dwe ya ba re, yan go a tin ji sia kaung ma re. Bji ga ji ri be go ko yauk twa ro, ko wa tei tei le phit twa de lu khan sa ya ba re. A lo wa khan na taok pa ni ro, pyan twa yin naw, chuma myet lone ne ma, a yang ni let ni au me lu tin ma re.
Versailles nan no ji ha, a sao u ji ri de ma re, hla pa khan na ra ma hou phe.မျက်စိတစုံမြင်နိုင်တဲ့နန်းတော်ဥယျာဉ်ကြီးတွေကလည်းဘလောက်တောင်ဂရုတစိုက်လှုပ်ထားတယ်လဲဆိုတာမြင်တာနဲ့သိနိုင်ပါတယ်။စနစ်တကျအစီအစီစိုက်ပျိုးထားတဲ့စိမ့်ဆိုတဲ့တစ်ပင်ကြီးတွေ၊မျက်ခင်းစိမ့်တွေ၊လက်ရမြောင်လှုပ်ထားတဲ့ရေပန်းတွေဟာ Versailles ဥယျာဉ်ကြီးရဲ့ထူးခြားမှုဖြစ်ပါတယ်။ဥယျာဉ်ကြီးရဲ့ဥယျာဉ်ကြီးနဲ့ဆက်နေတဲ့ရေကန်ကြီးရဲ့ဟာလည်းဧည့်သည်တွေအတွက်တည်းမဟုတ်ပဲဒေသခံတွေအတွက်လာရောက်အပန်းဖြေစရာနေရာတွေဖြစ်နေပါတယ်။
Aujourd'hui, je suis venue rejoindre mon copain qui m'a fait une surprise. Du coup, il m'a emmené au château.
Chima tenge jing a chima o surprise lo piro di vasai nan no go khola lo di go yau la ra ba. Rance myu na ma ro dilaw khana ji che de nan no ji myu ma shi u le. Mani gre ga chima ro yau piro nia tot tot myan myan go twa le ni ya ba. Di ma ro hla lun lo la le ya chu nat ba de.
အခုနှစ်နွေရာသီလတွေမှာဒီကိုလာလည်နေကြတဲ့ဧည့်သည်တွေအတော်လေးပြန်များလာနေတာတသန်းနီးပါးရှိနေပြီလို့ဗဆိုင်းနန်းတော်ပြတိုက်တာဝန်ရှိသူတွေကပြောပါတယ်
Et bien, comme vous pouvez le constater aujourd'hui, avec ce beau temps, nous avons des visiteurs et nous ne pouvons que nous en réjouir.
ကမ္ဘာလေခီးသွားဧည့်သည်တွေကနေကမ္ဘာကောင်းဆောင်တွေအထိပြင်သစ်နိုင်ငံမှာဧည့်သည်အလားအများဆုံးဖြစ်တဲ့ Versailles နန်းတော်ကြီးဟာ18ရာစုတည်းကတမိုင်းဝင်အဖြစ်ပြက်ပေါင်းများစွာကိုဖြတ်သန်းခဲ့တဲ့အထင်ကြီးနေရာကြီးဖြစ်ပါတယ်တော်ဝင်အမဲလိုက်နေရာကနေပြင်သစ်ဘုရင်တွေနန်းဆိုင်တဲ့နေရာအဲ့ဒီကနေမှဒီကနေ့ပြတိုက်ဖြစ်နေတဲ့ Versailles နန်းတော်ကြီးဟာပြင်သစ်နိုင်ငံရဲ့တမိုင်းရင်ကျေးမှုနဲ့အမှုပညာတွေစုစည်းနေတဲ့နေရာကြီးဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မောင်ပ
ါမဆူမြတ်မောင်အပတ်စဉ်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါVOA ရဲ့ဗုဒ္ဓဦးနဲ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုလိုင်းတူမီတာ25 40 51တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ရဲ့နေ့စဉ်ထုတ်လွှင့်တဲ့သတင်းတွေကို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA ရဲ့သတင်းတွေကို YouTube စာမျက်နှာနဲ့ VOA ရဲ့ website တွေမှာလည်းကြည့်ရှုနားတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုနားလောင်ကပြောပြပေးပါအောင်မယ်ခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတာနဲ့အမျှအမေရိကန်နိုင်ငံရဲ့လုံခြုံရေးဆိုင်ရာအကူအညီတွေနဲ့ရေရှည်ဖက်ကဦးတီလာနဲ့ပြီးတော့လာမယ့်အနာဂတ်မှာအမေရိကန်တပ်ဖွဲ့တွေကိုအရှေ့ဥရောပမှာပို့ချထားမယ့်ပုံရှိတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ယူကရိန်းအတွက်ပေးအပ်မယ့်အကူအညီတွေထဲမှာယူကရိန်းသက်သားတွေကိုသင်တန်းပေးဖို့နဲ့လက်နက်သက်ဆင်ပေးဖို့အသုံးစွဲမဲ့ဒေါ်လာ3ဘီလီယံလည်းပါပါတယ်။ကွန်ညထပ်ပမှုတွေနဲ့ပတ်သက်လို့ဩဂုတ်လ24ရက်ပုံတွင်မှာကြေညာမယ်လို့ခန့်မှန်းရပါတယ်။အဲဒီနေ့ဟာရုရှားကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတဲ့6လမြောက်နေလည်းဖြစ်တယ်လို့ယူကရိန်းနိုင်ငံရဲ့လွတ်လပ်ရေးနေလည်းဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုဆီရဲ့ခင်မွန်းဖြစ်သူပေါ်လ်ပလိုဆီကိုကယ်လီဖိုးနီးယားပြည်နယ်နပ်ပါကောင်နီအထက်တရားရုံးကထောင်ဒဏ်5ရက်ချမှတ်ခဲ့တယ်လို့သုံးနှစ်စောင့်ကြည့်ဖို့လည်းအမိန့်ချမှတ်လိုက်ပါတယ်။ပြည်ခဲ့တဲ့မေလအတွင်းအရက်တောက်ထားချင်းကာမောင်းခဲ့တာကြောင့်ရှင်မတော်တဆမှုဖြစ်ခဲ့တဲ့ပြည်မွနဲ့ပတ်သက်ပြီးတော့တရားသူကြီးဂျိုးဆက်ဆိုလ်ဂါကပေါ်လ်ပလိုဆီကိုအင်္ဂါနေ့မှာအခုလိုပြစ်ဒဏ်ချမှတ်လိုက်တာပါ။ပေါ်လ်ပလိုဆီအနေနဲ့နှစ်ရက်အကျဉ်းချခဲ့ပြီးဖြစ်တယ်လို့ကောင်းမွန်စွာပြုမူနေထိုင်တဲ့အတွက်သူ့ကိုနှစ်ရက်ရှော့ပေါ်ပေးထားတယ်လို့တရားသူကြီးဆိုလ်ဂါကပြောပါတယ်အကျဉ်းချခံရမယ့်ကြံတရက်ကိုတော့တရားရုံးကလုပ်ငန်းအစီအစဉ်တစ်ခုမှာ၈ နာရီလောက်ကိုင်ပေးရမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ပဇားကဒုက္ခသည်စခန်းကိုအင်္ဂါနေ့ကတွားရောက်ပြီးတော့စခန်းတာဝန်ရှိသူတွေဒုက္ခသည်တွေနဲ့စကားပြောဆိုခဲ့တယ်လို့ဆန္ဒရိက္ခာကုံလောင်ယုံတွေနဲ့ကျမ်းမာရေးဌာနတွေကပါဝင်ရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုလျှက်တာခီးစင်နဲ့ရောက်လာတဲ့ကုလအထူးကိုယ်စားလှယ်ကထိကရိုဟင်ဂျာတွေကိုတမင်လာတွေ့တာဖြစ်ပြီးဒီမှာနေထိုင်နေရတဲ့သူတို့ရဲ့အခြေအနေနဲ့အနာဂတ်မျှော်လင့်ချက်တွေကိုနားလည်သဘောပေါက်အောင်လို့ဒုက္ခတွေနဲ့လည်းတွေ့ဆုံပါလိမ့်မယ်လို့ဒုက္ခတွေမြန်ဆန်ရကုလမဟာမင်းကြီးယုံ UNHCR ဆက်သွယ်ရေးအရာရှိကပြောဆိုသွားတာဖြစ်ပါတယ
်။သတင်းအကျဉ်းချုပ်တွေကိုနားလောင်ပြောပြသွားတော့ပါခင်ဗျာ။ဒီကနေ့မနေ့ပဲတန်လင်းစီစဉ်တွေကိုထုတ်လုံနိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုံရေးမှုအဖြစ်နဲ့ကတော့ကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်တန့်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်။ VOA ရဲ့အတန်လင်းဘဒူဒေမနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပြပြဆိုမိဖြစ်ပါတယ် COE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်မြမပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ကင်းကွာကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူစောမိုးကျော်ဖြစ်ပါခင်ဗျာ
This program has come to you from the Voice of America,
Washington.